of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ် March 15ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ 1925.32 နဲ့လိုင်းလက်မီတာ 190 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့တဲ့နေ့မှာတော့နယူးဇီလန်နိုင်ငံကမွတ်စလင်ဗလီနှစ်ခုမှဒီကနေ့ပြစ်ခတ်မှုဖြစ်ရာကလူပေါင်း49ယောက်ထပ်မံတည်ဆုံပြီးနောက်ထပ်20လောက်ကလည်းအပြင်းထန်ဒဏ်ရာတွေရရှိသွားပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်မရှိမဖြစ်လိုအပ်နေတဲ့ကျန်းမာရေးဆက်ရှောက်မှုအကူအညီတွေမရနိုင်ပဲဖြစ်နေတယ်လို့ပြင်သစ်ခြေဆိုင်နဇီမတာဆရာဝန်များဖွဲ့ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့သူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့အစိုးရတပ်နဲ့ရခိုင်တိုင်းဒေသလက်နက်ကိုင်တပ် A တို့အကြားတိုက်ပွဲတွေအပြင်းထန်ဆက်ပြီးတော့ဖြစ်နေတယ်လို့တန်တရားနဲ့ဖန်းစည်းခံရတဲ့အရက်သားတွေလည်းပို့ပြီးများလာနေတဲ့သတင်းမှနားဆင်ရမှာကတော့
ဒီလိုတန်တာကတော့တက်ခံရတော့တယ်လို့ပြောတယ်ဒီလိုရောထင်းမှာဖန်းတာပါ
ကျေးရွာတွေတဲ့အထီးဝင်ရောက်ဖမ်းဆီးခံရတဲ့အကြောင်းနဲ့အတူစစ်ပြေးဒုက္ခသည်တွေကလည်းတောင်းနဲ့ချီပြီးဖြစ်လာနေတဲ့တဲ့နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာလည်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံထောင်နဲ့ချီပြီးတော့အိုးအိမ်တွေစွန့်ခွာထွက်ပြေးနေရပြီးတိုက်ပွဲတွေမှာပိတ်မိနေပါတယ်။ဒီကနေ့ကြာရောက်တဲ့ဒီအပြည်ပြည်ဆိုင်ရာမြေချောင်းများနေ့မှာတော့ဒီအစိုးရကတိစောက်နေတဲ့ရေကာတာစီမံကိန်းတွေအကြောင်းကိုဝေဖန်ပြောဆိုပါတယ်။တပ်ငယ်မရင်းကျွလွန်သူတွေကိုထောင်တစ်သက်ချမှတ်နိုင်တဲ့ဥပဒေချက်ဒီကနေ့အမျိုးသားလွှတ်တော်မှာအတည်ပြုပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရေးဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ဗလီနှစ်ခုမှဒီကနေ့ပြစ်ခတ်မှုဖြစ်ပွားရာကလူပေါင်း49ယောက်ထပ်မံတည်ဆုံပြီးနောက်ထပ်လူ20လောက်ကလည်းအပြင်းထန်ဒဏ်ရာတွေရရှိသွားပါတယ်။တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအမျိုးသား3အမျိုးသမီး2ကိုဖမ်းဆီးထားပြီးတန်ရရှိသူတွေအားလုံးဟာလွန်ကြုံရေးအတွက်စောင့်ကြည့်ခံစင်းမှာမပါဝင်ဘူးလို့လည်းနယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကပြောပါတယ်။အသက်28နှစ်အရွယ်တနတ်သမားဖြစ်တန်ရရှိသူကိုတော့လူသတ်မှုနဲ့အမှုဖွင့်ထားပြီးစီရင်နစ်မှာရုံးထုတ်မယ်လို့လည်းရဲတပ်ဖွဲ့ကော်မရှင်နာမင်းကြီး Mike Pocher ပြောပါတယ်။ရဲတပ်ဖွဲ့ကတရားစွဲခံရသူအမည်ကိုထုတ်မပြောရင်လည်းနယူးဇီလန်ရုံးမြင့်တန်ရဌာန TVNC ကတော့တနတ်သမားဟာအော်စတြေးလျနိုင်ငံ New South Wales ပြည်နယ် Grafton မြို့ကအသက်28နှစ်အရွယ် Brenton Tarrant ဆိုသူဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အော်စတြေးလျဝန်ကြီးချုပ် Scott Morrison ကလည်းတန်ရရှိသူတနတ်သမားဟာအော်စတြေးလျနိုင်ငံသားဖြစ်ကြောင်းအတည်ပြုခဲ့ပြီးလက်ရဆုံးအကြံဖက်ဝါရီတူအဖြစ်ရည်ညွှန်းပြောဆိုခဲ့ပါတယ်။လူပေါင်းရာနဲ့ချီဝတ်ပြုဖို့ဗလီတွေမှာရောက်နေတော့တက်ခိုက်မှုဖြစ်ခဲ့တာပါ။တနတ်သမားကတော့တက်ခိုက်မှုကိုကောင်းမွန်တက်ထားတဲ့ကင်မရာနဲ့ရိုက်ကူးပြီး Facebook လူမှုကွန်ရက်မှာဓာတ်ရိုက်ပြသခဲ့ရမှာပလီတကူထဲမှာအသက်ခံရသူတွေကိုလည်းတွေ့ခဲ့ကြပါဗျ။ရွှေပြောင်းနေထိုင်သူတွေကိုကြွကြော်သူဖြစ်နေရင်ညွှန်းပြောဆိုတဲ့ကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်မှာပဲ Facebook မှာဗီဒီယိုကိုတိုက်ရိုက်ပြသခဲ့တာပါ။ရစလုံးနဲ့တက်ခိုက်မှုဗီဒီယိုကိုတော့နောက်ပိုင်းလူမှုကွန်ရက်ပေါ်ကနေဖယ်ရှားခဲ့ပါဗျ။တက်ခိုက်မှုတွင်ပလီတကူထဲမှာလူ40ယောက်သေဆုံးပြီးတနတ်တန်ရာတွေကြောင့်စစ်ကူတပေးနေရတဲ့48ယောက်ထဲမှာတော့ငယ်ရွယ်တဲ့ကလေးတွေပါဝင်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားတာပါ။တက်ခိုက်မှုဖြစ်စဉ်နှစ်ခုစလုံးမှာစံချိန်တင်လောက်လက်နက်တွေအများများဖက်စီရမိခဲ့ကြောင်းလဲရဲကော်မရှင်နာမင်းကြီးကပြောပါတယ်တက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့နယူးဇီလန်မှာအကြမ်းဖက်တက်ခိုက်မှုသတိပေးအဆင့်ကိုလည်းတိုးမြင့်ထားပါတယ်
ပြခဲ့တဲ့တနင်္ဂနွေနေ့တုန်းကပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်အပိုင်းစာတွေမှာလေယာဉ်တီနီအောင်လုတ်တဲ့ဆက်ပုံမှန်အနေထားမဟုတ်တာတွေ့ရတယ်လို့လေယာဉ်ပြတ်ကျမှုစုံစမ်းနေသူတွေကပြောပါရယ်ပုံမှန်မဟုတ်တဲ့ဆက်အနေထားကအောက်တိုဘာလတုန်းကပြတ်ကျခဲ့တဲ့အင်ဒိုနီးရှားလိုင်းယာဉ်လေကြောင်းလိုင်းလေယာဉ်ရဲ့ဆက်နဲ့ဆင်တူနေတယ်လို့ကျွမ်းကျင်တဲ့အသိုင်းဝိုင်းကပြောပါရယ်အီသီယိုးပီးယားလေယာဉ်အမှတ်စဉ်302ရောလိုင်းယာဉ်လေယာဉ်အမှတ်စဉ်610ပါပြန်တန်းနေစဉ်မှာအမြင့်ပေရာနဲ့ချီရုတ်တရက်တိတိတသာပြောင်းသွားခဲ့တာကိုဂျိုရူးကနေအလိုလျောက်မှတ်ထားတဲ့အချက်လက်တွေမှာတွေ့ရပါတယ်ပြန်တမ်းမှုအမြင့်ရုတ်တရက်တိတိတသာပြောင်းသွားတာကိုကြည်ကြားဖြင့်လေယာဉ်မှုကခက်ခက်ခဲခဲလေယာဉ်ကိုထိမ့်ဖို့စူးစမ်းခဲ့ရပုံရပါတယ်လေယာဉ်နှစ်ဆင်းလုံးပြန်တက်ပြီးမကြခင်လေယာဉ်ဝင်းစီပြန်လာဖို့ခွင့်တောင်းတာလည်းတူနေပါတယ်အီသီယိုးပီးယားလေယာဉ်ရဲ့ပြန်တမ်းမှုအချက်အလက်နဲ့အသက်မှတ်တမ်းတင် black box ဆက်တွေကိုတော့ပြင်သစ်ကလေကြောင်းဆိုင်ရာကျွမ်းကျင်သူတွေစစ်ဆေးနေကြပါတယ်ဒီလေယာဉ်နှစ်ဆင်းလုံးက Boeing ကုမ္ပဏီလုပ် 737 Max 8 အမျိုးအစားတွေဖြစ်တာမို့ American အပါအဝင်နိုင်ငံပေါင်း30ကျော်မှ Boeing 737 Max လေယာဉ်တွေပြန်တမ်းမှုကိုရည်နာထားပါတယ် 737 Max 8 လေယာဉ်အစင်9,000လောက်အမှားရှိတဲ့ Boeing ကုမ္ပဏီကတော့လေယာဉ်အစ်စ်တွေပေးပို့တာစိုက်ထားမယ်လို့ကြားသာပေးနေတဲ့ကအကြေညာခဲ့ပါတယ်
မေရိကန်နဲ့တာလီဘန်သဘောနဲ့ချာညီညာရေးဆွေးနွေးမှုတွေဟာဆယ်စုနှစ်တွေအတွင်းအာဖဂန်နိုင်ငံမှာညီညာရေးရနိုင်မဲ့လမ်းစာတစ်ခုဖြစ်အမေရိကန်ဆိုရတောင်းရှိသူတွေကပြောဆိုနေပါတယ်။ဒါပေမဲ့လည်းအာဖဂန်ဆိုရထဲမှာအထူးကတောင်းယူထားသူတချို့ရဲ့မှတ်ချက်တွေမှာတော့အမေရိကန်နဲ့အာဖဂန်ဆိုရကြားသဘောထားကွဲလွဲတာတွေကိုလည်းတွေ့နေရပါတယ်။ဝါရှင်တန်မှာပေါ်တူးနဲ့ဂျာသာပြည်နယ်တွေတုန်းကဆွေးနွေးခဲ့တဲ့အာဖဂန်မျိုးသားလူညုံရေးအကြံပေးပုဂ္ဂိုလ်ဟမ်ဒူလာမိုဟစ်ကတော့အမေရိကန်ရဲ့ဆွေးနွေးမှုမဟာဗျူဟာပုံစံဟာဂွန်သစ်ကရှိရှိအညံ့ခံတဲ့အဆင့်ထက်မပိုဘူးလို့ဝေဖန်ခဲ့တာပါ။ဉာဏ်ကြီးဆွေးနွေးမှုတွေမှာအာဖဂန်ပြည်သူတွေဘေးပယ်ခံထားပြီးပွင့်လင်းမြင်သာမှုမရှိတဲ့အကြောင်းလဲအမေရိကန်ဆိုင်ရာအာဖဂန်သမ္မတကြီးဖြစ်တာဝန်ယူခဲ့ဘူးတဲ့မိုဟစ်ကမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနေနှုတ်ထွက်မဲ့ကိစ္စနဲ့ပတ်သက်လို့ EU ဘက်ကစိတ်ရှည်သီးခံနိုင်တဲ့အတိုင်းအတာနည်းလာပြီလို့ EU ခေါင်းဆောင်တွေကပြောနေကြတာပါတယ်။ဗြိတိန်နိုင်ငံနှုတ်ထွက်ရမယ့်ရက်သတင်းနှစ်ပတ်ပဲလိုတော့ချိန်မှာဒီရက်ကိုနောက်ဆုတ်ပေးဖို့အတွက်ဗြိတိန်နိုင်ငံကတောင်းဆိုမှာဖြစ်ပေမဲ့ EU ဘက်ကခက်ခဲတဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရနိုင်ပါတယ်။နိုင်ငံရေးအချက်အလက်နဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ထရီဇာမေကနှုတ်ထွက်မဲ့ရက်ကိုမတ်လ29ရက်နေ့ကနေဇွန်လကုန်အထိရွှေ့ဆိုင်းထားပေးဖို့မတ်လ21ရက်နေ့ကျရင် EU ခေါင်းဆောင်တွေကိုတောင်းဆိုမှာဖြစ်ပါတယ်။ဗြိတိန်နဲ့ EU ကြားနှုတ်ထွက်ရေးသဘောတူညီချက်ကိုဒီကြားထဲထောက်ခံမှုရဖို့အတွက်ဝန်ကြီးချုပ်မေစ조사ရမှာပါ။ပါလီမန်မှာအရင်နှစ်ကြိမ်မဲခွဲခဲ့တာမှာတော့နှစ်ကြိမ်လုံးပယ်ချခံရပါတယ်။ EU ခေါင်းဆောင်တွေနဲ့နှစ်နှစ်လောက်ကြာအောင်ခက်ခက်ခဲခဲညှိနှိုင်းသဘောတူထားတဲ့သဘောတူညီချက်ကိုဗြိတိန်ပါလီမန်မှာထပ်ပြီးမဲမခွဲခင်မွမ်းမံပြင်ဆင်နိုင်ဖို့လဲဗြိတိန်အစိုးရကတခြားနိုင်ငံရေးပါတီတချို့နဲ့ညှိနှိုင်းနေပါတယ်။ဗြိတိန်ဘက်ကနှုတ်ထွက်ရေးဗျူဟာအစ်ကိုစဉ်းစားပြင်ဆင်နိုင်ဖို့နှုတ်ထွက်မဲ့ရဲ့အကြာကြီးနောက်ဆုတ်ပေးရေးစဉ်းစားတဲ့လို့ EU ခေါင်းဆောင်တွေကို EU ကောင်ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်တက်စ်ကပြောကြားခဲ့ပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်
ဗျာ။ဒီရအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ညနေပါတယ်တိုက်ပွဲတွေပြင်းထန်လာနေတဲ့ရခိုင်ပြည်နယ်မှာအာဏာပိုင်ရဲ့ကန့်သတ်မှုတွေကြောင့်ဒေသခံတွေအတွက်မရှိမဖြစ်လိုအပ်နေတဲ့စစ်မှန်ရေးဆက်ချမှုအခွင့်အရေးမရနိုင်ပဲဖြစ်နေရတယ်လို့ပြည်ထောင်နိုင်ငံအခြေဆိုင်နယ်စည်းမထဆရာဝန်များဖွဲ့ MFSF ကပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားတိုက်ပွဲတွေပြင်းထန်လာနေတဲ့ဇန်နဝါရီလဆန်းကစလို့ပုံနေကျုံမြို့နယ်မှာစစ်မှန်ရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကိုခွင့်မပြုတော့တဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဦးစီးတော်မြို့နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုရခိုင်တပ်မတော် AA ကဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာဝင်ရောက်စီးနှင်းတက်ခတ်ခဲ့ရာကရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ကျန်းမာရေးဆက်ချမှုလုပ်ငန်းတွေကိုကန့်သတ်ခံရရတဲ့အတွက်ပရိပခတ်ဖြစ်ရာဒေသမှာအကူအညီတွေမရနိုင်ပဲဖြစ်နေရတယ်လို့လည်း MSF ကပြောဆိုခဲ့တာပါ။ကျန်းမာရေးဆက်ချမှုတွေအားနည်းတဲ့ရခိုင်ပြည်နယ်ကျေးလက်ဒေသမှာခြေစိုက်ထားတဲ့နယ်လယ်စည်းကမ်းမပွင့်နိုင်တာနှစ်လရှိလာတဲ့အချိန်မှာပဲတခြားဝေးလံတဲ့နေရာတွေကိုစစ်ကူတမှုခံယူဖို့တွားကြရတဲ့ဒေသခံတွေအနေနဲ့ခက်ခဲတွေကြုံရတယ်လို့လည်းဆိုပါတယ်။ဒီသတင်းပတ်ထဲမှာပဲမင်းပြားမြို့နယ်ကမဖျားဝေနာတဲ့သူအပြင်းထန်နာမကျန်းဖြစ်ရာကမြောက်ဦးစေယုံကိုပို့ဆောင်စဉ်လန်ခီမှာမြန်မာစစ်တပ်ကဖမ်းဆီးခံရပြီးနောက်ပိုင်းတိုက်ဆုံသွားတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲ MSF အဖွဲ့ရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါစစ်တပ်ကဖမ်းဆီးသွားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တော့မြန်မာစစ်တပ်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူး
အိန္ဒိယဆိုရအုပ်ချုပ်တဲ့ကက်ရှမီးယားဒေသအပေါ် February 14ရက်နေ့ကတိုက်ခိုက်ခဲ့တဲ့ Jaish e Mohammed စစ်သွဲကြောအဖွဲ့ကိုတီထောင်သူ Masood Azhar ကိုပိုင်ဆိုင်မှုတွေထိန်းချုပ်ဖို့ဆုံးဖြတ်လိုက်တယ်လို့ပြင်သစ်အစိုးရကဒီကနေ့ကြေညာပါတယ် EU ဥရောပသမဂ္ဂရဲ့အကြံဖက်ဝါဒီအဖြစ်မတင်ကားသူစည်ရင်းနဲ့မှ Masood Azhar ကိုထက်သွင်းနိုင်ဖို့အတွက်ပြင်သစ်နိုင်ငံကဆောင်ရွက်မယ်လို့ပြင်သစ်ပြည်ထရေးဗန်နာရေးနဲ့နိုင်ငံခြားရေးဌာနတို့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ဂျာအီမိုဟာမက်စစ်သွေးကြောအဖွဲ့ရဲ့တိုက်ခိုက်မှုအတွင်းအိန္ဒိယပြည်သူစစ်တပ်ဖွဲ့ဝင်ပေါင်း40ထဲမှနေတေဆုံးခဲ့တာပါဒီစစ်သွေးကြောအဖွဲ့အပါအဝင်အိန္ဒိယနိုင်ငံအပေါ်တိုက်ခိုက်နေတဲ့အဖွဲ့တွေကိုနှိမ်နင်းဖို့အတွက်ပါကစ္စတန်နိုင်ငံကိုကမ္ဘာနိုင်ငံကြီးတွေကဖိအားပေးနေကြပါတယ
်အမေရိကန်ဘက်ကလက်ရောက်မှုတွေမရှိခဲ့ရင်ဆွေးနွေးမှုတွေကိုဆိုင်းငံ့ထားဖို့မြောက်ကိုရီးယားကစဉ်းစားနေပြီးမစ်ဆိုင်းလုံးနဲ့နျူကလ িয়ার ဆန်တက်မှုတွေမလုပ်ဖို့တားမြစ်ထားတာကိုလည်းပြန်စဉ်းစားကောင်းစဉ်းစားသွားမယ်အကြောင်းမြောက်ကိုရီးယားစစ်မြစ်တပ်တမန်တူကပြောလိုက်ပါတယ်American သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်းတို့ရဲ့ပြီးခဲ့လာတဲ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဒုတိယတစ်ချိန်တိုက်သည်ဆွေးနွေးပွဲပြတ်ခဲ့တဲ့ပုံမှာလည်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချွတ်ဆွန်ဝေက မေရိကန်ကိုဖြစ်တင်ခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့အမျိုးသားလူညိုရေးချန်ပီဂျွန်ပေါ်တန်တို့ဟာရန်လိုပြီးမယုံကြည်စရာအခြေအနေတွေဖန်တီးခဲ့တာကြောင့်ခေါင်းဆောင်တို့ရဲ့အပြည့်အစုံဆွေးနွေးညှိနှိုင်းမှုကြိုးပမ်းမှုတွေအဟံတားဖြစ်ရတဲ့အကြောင်းပြုံရမ်းမြို့တော်မှာသတင်းတောက်တွေကိုပြောခဲ့တဲ့အကြောင်းသတင်းတွေမှာဖော်ပြနေတာပါ။ညွန်တဲလဲနဲ့ဖြစ်သေးရေးအမေရိကန်နဲ့ဆွေးနွေးမှုပေါ်ရပ်တည်ခြင်းနဲ့နောက်ထပ်ဆောင်ရွက်သွားမယ့်အစီအစဉ်တွေကိုမြောက်ကိုရီးယားခေါင်းဆောင်ကမချခင်မချခင်တရားဝင်ကြေညာသွားဖို့ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။
အမေရိကန်နောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတတိုင်းကမဲ့အသုံးစရအောင်လို့သမ္မတအရေးပေါ်အခြေအနေကြေညာထားတာကိုပယ်ချတဲ့ဥပဒေကိုလွှတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်ကဗီဒူအာနာသုံးပယ်ချမယ်လို့တုံ့ပြန်လိုက်ပါတယ်။သမ္မတရဲ့ကြေညာချက်ကိုပယ်ချတဲ့ဥပဒေချမ်းကိုအထက်လွှတ်တော်မှဂျာတာရင်းနီကမဲခွဲခဲ့တာမှထောက်ခံမဲ56မဲကန့်ကွက်မဲ41မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။သမ္မတရဲ့ Republican Party ဝင်အမတ်တချို့ကိုယ်တိုင်ကမထောက်ခံနိုင်တဲ့ဘက်ကနေမဲပေးခဲ့တာပါ။ဒီဥပဒေချမ်းကိုအောက်လွှတ်တော်မှအတည်ပြုပြီးသားဖြစ်ပါတဲ့အထက်လွှတ်တော်မှအတည်ပြုလိုက်တဲ့သတင်းထွက်လာပြီးတဲ့နောက်မကြာခင်မှာပဲသမ္မတကဗီဒိုအာနာသုံးပယ်ချမယ်လို့တုံ့ပြန်ခဲ့တာပါ။သမ္မတရဲ့ဗီဒိုကိုပယ်ချနိုင်ဖို့လွှတ်တော်အမတ်3ပုံ2ပုံရဲ့မဲလိုအပ်တာမို့လွှတ်တော်နှစ်ရက်လုံးမှာတော့ဗီဒိုကိုပယ်ချနိုင်လောက်တဲ့မဲအများစုရနိုင်မှာမဟုတ်ပါဘူး။တတိုင်းကစိတ်သဘောမတူနိုင်တာကြောင့်ဒီနေ့စမ်းပိုင်းကအစိုးရလုပ်ငန်းတွေရပ်ဆိုင်းခဲ့ရတဲ့အထိဖြစ်ခဲ့ပြီးတဲ့နောက်မှာနေဆက်အတားစီအတွက်အသုံးစိတ်တချို့လွှတ်တော်ကအတည်ပြုပေးခဲ့ပါတယ်။သမ္မတကတောင်းနေတဲ့ပမာဏမဟုတ်တာကြောင့်အရေးပေါ်အခြေအနေကြေညာပြီးတော့အသုံးစိတ်ရအောင်စူးစမ်းခဲ့တာဖြစ်ပါတယ
်။တောက်ကြညာရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်အဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်ထဲမှာမြမတက်မတော်နဲ့ရခိုင်တိုင်းသားလက်နက်ကိုင်တပ် AA အဖွဲ့တို့ကြားမှာတိုက်ပွဲတွေကပုံမူပြင်းထန်လာနေပြီးတော့တန်တရားနဲ့ဖမ်းဆီးခံထားရတဲ့အရဲသားတွေပိုပြီးများလာနေပါတယ်။မနေ့ကကြောက်တော်မြွတ်နယ်တွေဖြစ်ပွားတဲ့တိုက်ပွဲမှာတော့တက်မတော်ဘက်ကရွာသား၃ဦးကိုဖမ်းဆီးခဲ့တယ်လို့ AA နဲ့ဆက်သွယ်တယ်လို့ယူဆရသူတွေကလည်းဖမ်းဆီးတရားစွဲဆိုခဲ့ပါတယ်။ဒီရက်ပိုင်းအတွင်းမှာနှစ်ဖက်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်ရတဲ့ဒေသခံရွာသားတွေကလည်းတနေ့တခြားပုံများလာနေပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုတော့ VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မနေ့ကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်တွင်ဘုံတော်ကျေးရွာသား၃ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့တယ်လို့စစ်ရှောင်ဘုံတော်ကျေးရွာသားတွေရဲ့ပြောဆိုချက်အရသိရကြောင်းဘုံမင်းကျေးရွာအုပ်ချုပ်ရေးမှူးဦးသွန်းဝင်းကပြောပါတယ
်။ဘုံတော်ကလူခန်းတာကတုံးရပါဆုံးရပါအဘစံသာမောင်ဦးသာနေဆန်းနောက်ပြီးတော့အဘဦးပြတဲ့ဦးသာသုံးဝမောင်တယောက်ပါအဲနောက်အဘဦးအောင်လောက်ကြီးဦးသာဆယ်ဝန်တယောက်ပါသူတို့ကလည်းငါတော့တက်ဆိုင်သွားတယ်လို့ပြောတယ်သူတို့ရောထင်းမှာဆန်းတာပါသူတို့ခေါ်တော့တယ်လို့ပြောပါလိမ့်စတဲ့တော့ငါတော့ဒီကားပြီးပါဘူ
းမလဆန်းရနေ့ကလည်းမင်းပြမျိုးနဲ့ပန်းမြောင်ကြီးရွာတပော့စာတဲစုနေနှက်ဖြားယောဂတဲ့သူကိုစေယုံလိုက်ပို့တဲ့မြောက်ဦးမြို့နယ်ကျောင်းဆောင်ကြီးရွာနာရီးကွန်ကြီးရေးဖွဲ့နဲ့ကားဆရာပေါင်း၁၀ဦးကိုမြောက်ဦးမြို့နယ်ရဲ့နေမြေခံစစ်သားတစ်ခုဖြစ်တဲ့940တိုင်းရင်းကနေပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။အဖမ်းခံရတဲ့ငှက်ပြားယောဂတွေဟာမနေ့ကတိတ်ဆုံးသွားပြီးတော့ဂျန်ရှိတဲ့ကိုဦးကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့အမှုဖွင့်ထားတယ်လို့ပြည်နယ်လွှတ်တော်ကဆက်လက်ဦးထွန်းတာစိန်ကအခုလိုပြောပါတယ
်။လက်နာကတော့လူနာစလမဝင်းကတော့ဒီပေါ်ပါဘူး။သူငှက်ပြားကြောင့်ဒီပေါ်တာပါသူတို့ကတော့အခုဒီမြောင်ဦးအချုပ်ခန်းထဲမှာပဲရှိနေပါလို့စစ်ကောင်ကြီးနေလို့ပြောပါတယ်ခုနကတည်းကအဲဒီမိသားစုဝင်တယောက်ကစစ်နေမှာဖို့အတွက်ကျွန်တော်ကိုပြောပါလေ
တေဆုံးသူလူနာလှမောင်ဝင်းဟာရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်ဆက်သူလို့သမရဘက်ကယူဆနေတာကြောင့်အခုလိုဖမ်းဆီးတာဖြစ်တယ်လို့စစ်တပ်နဲ့နှိဆက်သူတွေကပြောဆိုနေပေမဲ့ကာယကံရှင်မိသားစုကတော့ဘယ်ဖွဲ့စည်းနေမှဆက်ဆက်မရှိဘူးလို့ပြောဆိုထားပါတယ်ဒီလိုရက်သားတွေကိုဖမ်းဆီးမှုဖြစ်ရအကြောင်းရင်းကိုသိရှိဖို့တမရော်သတင်းမှန်ပြန်ကြားရေးဘွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်သနာချုပ်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ဒီရက်ပိုင်းတွင်ကြောက်တော်နဲ့ဘုံလိုချုံမြို့နယ်ဆက်မှာ AA ဖွဲ့ခိုးအောင်းနေတယ်လို့ယူဆရတဲ့နေရာတွေကိုတမရော်ကနေလက်နက်ကြီးအပါဝင်လေကြောင်းကူနဲ့ပြစ်ခတ်တိုက်ခိုက်မှုတွေပြင်းထန်လာနေပါတယ်။တိုက်ပွဲဖြစ်ပွားရာအနီးနားရွာတွေဖြစ်တဲ့ပက်ခွက်စိတ်တဲတော်လမ်းပိတ်ခွင်ဘုတ်တော်တန်ပြင်းမီးရက်ပြင်းငပြောက်စီစတဲ့ရွာတွေကစစ်ဆောင်ရွာသား300ကျော်ဟာကြောက်တော်မြို့နယ်ဘူမင်းကျေးရွာထဲမှာတိမ်းရှောင်ရောက်ရှိနေတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးသွန်းဝင်းကပြောပါတယ
်။ရွာကတော့ဖြစ်ရောရောက်နေပါတယ်။လူမှုရာတော့ဟာဟိုတော့လက်စပ်တွေတော့ရွာရည်ရင်းနေလောက်တော့ပို့တော့လာပါတယ်။သူတို့နေရာနဲ့ဘုံချတာလေအင်းဒီပါတယ်လေပြပါတယ်ဘုံတွေကခေါင်းကြီးကျောင်းသားတွေခလုံးကြပါတယ်အဲ့ဒါကြောင့်သူတို့ကြောက်ပြီးတော့ပြလာတာပါ
အလားတူကြောက်တော်မြို့နယ်ကကန်ဆောက်ရွာထဲကိုလည်းစစ်ဆောင်တရားကျော်တင်းဆောင်ရောက်ရှိနေတယ်လို့ကြောက်တော်မြို့နယ်လူမှုကူညီပေးရေးဖွဲ့ဝင်ကုကျော်လှိုင်းမြင့်ကပြောပါတယ
်ကျွန်တော်ကြောက်တော်မှာတော့ဒီကန်ဆက်ချေရွာကစစ်ပြေးဒုက္ခတွေတွေရောက်နေကြတယ်ဒီနေ့ရောက်ကြလိမ့်ရှိတယ်ဒီနေ့အကုန်လုံးဆိုရင်လူကြီးကတရားနည်းပါလို့ဖ
ြစ်ရခိုင်ပြည်နယ်တွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသတည်ငြိမ်ရေးနဲ့လုံခြုံရေးကိုပါချင်းချောက်နေတာပါကျေးရွာအုပ်ချုပ်ရေးမှူးသူချုပ်ကလည်းမတရားသိမ်းဆက်သွယ်မှုနဲ့ဆွဆွဲခံရပြီးဖမ်းဆီးတရားစွဲခံရတာတွေရှိခဲ့ပါတယ်။အဲ့ဒီလိုဖြစ်ရတွေကြောင့်ပဲဒီမလဆန်းပိုင်းတို့ကမြောက်မြို့နယ်တွင်ရက်ကွက်နဲ့ကျေးရွာအုပ်ချုပ်ရေးမှူးတရားကျော်နှုတ်ထွက်စာတင်ခဲ့ပါတယ်။ဒီလိုနှုတ်ထွက်စာတင်ခဲ့တဲ့ရက်ကျေးအုပ်ချုပ်ရေးမှူးတွေအနေနဲ့မလ15ရက်နေ့ကစပြီးတာဝန်တွေပြန်လည်ထမ်းဆောင်ကြောင်းတင်ပြဖို့နဲ့တာဝန်ထမ်းဆောင်နိုင်မှုမရှိပါကအကျိုးအကြောင်းခိုင်လုံစွာနဲ့ပြန်လည်တင်ပြဖို့မြို့နယ်အုပ်ချုပ်ရေးမှူးကလည်းဒီလ23ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။တော်ဝန်ပြန်လဲဆန်းဆောင်ဖို့ဟာရက်ကြီးအုပ်ချုပ်ရေးမှူးတွေအတွက်လုံခြုံရေးအာမခံချက်ရှိဖို့လိုတယ်လို့တောင်ယူကျေးရွာအုပ်ချုပ်ရေးမှူးဦးဝေလအောင်ကပြောပါတယ်
။နောက်ထပ်စာတင်မှာရေးသားပေါ်ပြထားတယ်လို့ကျွန်တော်တို့မိမိတို့ဘဝလုံခြုံရေးအတွက်ကျွန်တော်တို့လိုအပ်တဲ့အချက်တွေကိုသူတို့ကလက်ရုပ်ပေးနိုင်မယ်ဆိုရင်တော့ဆက်လက်တောင်းဝန်ဆန်းဆောင်ဖို့ပြင်ဆင်လို့ရှိပါရဲ့လို့ကျွန်တော်တို့တောင်းဆိုချက်ကမလက်ရုပ်နိုင်ဘူးဆိုရင်တော့ကျွန်တော်တို့ဘက်ကလည်းဆက်တိတောင်းဝန်ဆန်းဆောင်ဖို့ကဏ္ဍမရှိတော့ပါဘူး။
တောင်ဝန်ကလည်းနှုတ်ဆက်ထားတဲ့မြောက်ဦးမြို့နယ်ရက်ကြီးအုပ်ချုပ်ရေးမှူးတွေအနေနဲ့မလ18ရက်နေ့ရက်ကြီးအုပ်ချုပ်ရေးဖွဲ့အစည်းအဝေးကျင်းပပြီးမှအကြောင်းပြန်သွားမှာဖြစ်ပါတယ်။ဖေဖော်ဝါရီ28ရက်နေ့တုန်းကမြောက်ဦးမြို့နယ်ရက်ကြီးအုပ်ချုပ်ရေးမှူး၄ဦးကိုအာဏာပိုင်တွေကဖမ်းဆီးပြီးမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့ပါတယ်။အလားတူဗုဒ္ဓတောင်နဲ့ရတိတောင်မြို့နယ်တွင်ကအုပ်ချုပ်ရေးမှူးတွေနဲ့ရွာသားတွေကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့တာရှိသလိုဖေဖော်ဝါရီလဇန်းကလည်းကြောက်တော်မြို့နယ်တွင်ကိုစစ်ဘေးသိမ်းရှောင်လာကြတဲ့ချင်းပြည်နယ်ပလဝါမြို့နယ်ရှင်းလင်းဝရွာသား73ဦးကိုလည်းတမတော်ကလည်းတရားစွဲဆိုထားပါတယ်။တမရော်နဲ့အေအေကြားဖြစ်တဲ့တိုက်ပွဲကြောင့်ဒေရခန့်တွေအနေနဲ့ဘယ်နှစ်ဘက်ကြားညှက်နေတဲ့အနေအထားမှာကြုံနေရပြီးလုံခြုံရေးအတွက်နေ့စဉ်စိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ရှမ်းမြောက်ပိုင်းဘက်မှာလည်းတိုက်ပွဲတွေဖြစ်နေလို့ရွာသားတွေပိတ်မိနေကြတဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံထောင်ပေါင်းများစွာဟာအိုးအိမ်တွေစွန့်ခွာထွက်ပြေးနေရပြီးတော့တိုက်ပွဲတွေကြားမှာပိတ်မိနေကြပါတယ်။တရုတ်နိုင်ငံကမြန်မာနိုင်ငံတွင်းမှာစီးပွားရေးစီမံကိန်းတွေတိုးချဲ့လုတ်ကိုင်လာမဲ့အခြေအနေတွေကြောင့်တိုင်းရင်းသားလက်နက်ကိုင်တွေဖွဲ့တွေကြားမှာလည်းထိန်းချုပ်တဲ့နယ်မြေတွေချက်ထွင်ရာကနေအခုလိုတိုက်ပွဲတွေဖြစ်ပွားလာနေကြတာပါ။ဒီအကြောင်းနဲ့ပတ်သက်ပြီး AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုရနိုင်ပြောပြပေးပါရှင်
။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့ DNLA တအောင်းပလောင်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့တွေကြားပြီးခဲ့တဲ့သတင်းပတ်တွေအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အခုလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံတွေကသူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြပါတယ်။တိုက်ပွဲတွေကနေထွက်ပြေးခဲ့ရတာနဲ့ပတ်သက်ပြီးတော့အသက်33နှစ်အရွယ်ကျောင်းဆရာမမတ်တန်အောင်ကတော့အခုလိုပြောပြပါတယ်
။အရင်ဆုံးခေါက်ပထမဆုံးခေါက်ဖနှမပါခဲ့တော့စီးကိုမစီးရတော့တာနောက်ကအတန်နေတာကြားနေတော့လေကြောက်ပြီးတော့လေခွင်းနေရနေဖြတ်ပြေးတော့မပါတော့ဖနှလည်းမပါတော့ခဏခဏလဲလဲတာပေါ့အဲ့လိုကြောက်အလန့်အနေပြီးတော့လေလူကလေခွင်းနေတယ်ဖြတ်ပြေးရတာဆိုတော့
သေဝေးရှောင်ပြည်သူတွေတဲကတချို့ကတော့ဘုန်းကြီးကျောင်းတွေမှာခိုလုံနေကြပြီးတော့ဒီထဲမှာကလေးတငယ်တွေနဲ့တကြီးရွယ်ဦးလဲပေါင်းပါတယ်တိုက်ပွဲတွေကြောင့်စီးပွားရေးထိခိုက်ကြဆင်းလာတွေရှိသလိုကလေးတွေရဲ့ပညာရေးတွေကိုလည်းထိခိုက်လာမှာကိုစိုးရင်ရတယ်လို့ကျောင်းဆရာမမတ်တနာအောင်ကပြောပါတယ်
ကလေးတွေအတွက်တော့အလိုပညာရေးတွေပါရင်ဆက်ပြီးတော့မတင်နိုင်မှာတော့စိုးရိမ်နေရှင်းဒီလိုမျိုးဖြစ်တဲ့ဆိုရင်မိဘတွေအနေနဲ့ကလည်းစီးပွားရေးတွေပါရင်ထိခိုက်တာမျိုးတွေရှိရလေအဲ့တော့ကလေးတွေကိုဟိုပညာရေးကိုရက်ပြစ်လိုက်တာမျိုးပေါ့အဲ့လိုမျိုးမနေတော့နဲ့အဆင်မပြေဘူးအဲ့လိုမျိုးဖြစ်မှာတော့စိုးရိမ်နေရှင်း
တိုက်ပွဲတွေကြောင့်အိုးအိမ်တွေမိလောင်ပျက်စီးတာတွေချွေးနွားတိရစ္ဆာန်တည်ဆုံးတာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်ရှမ်းပြည်နယ်အတွင်းအခုလိုတိုက်ပွဲတွေပြန်ဖြစ်လာတာဟာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားနေမီချင်းချုံမှုတွေချက်ထွင်လာတာကနေပဋိပက္ခတွေဖြစ်ပြီးတော့တိုက်ပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကမြန်မာနိုင်ငံတွင်းမှာကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းအဖွဲ့ဝင်တို့ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုစီမံကိန်းတွေကိုတိုးချဲ့ပြီးတော့တရုတ်မြန်မာစီးပွားရေးဇင်းကြံတစ်ခုကိုတည်ဆောက်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ရန်ကုန်ခြေစိုက်နိုင်ငံရေးကဲကတ်တူဖြစ်တဲ့ David Mathiasen ကတော့တိုင်းသားလက်နက်ကိုင်တွေကြားမှာဒီဖြစ်ပေါ်လာမဲ့စီးပွားရေးဇင်းကြံကိုထိန်းချုပ်နိုင်ဖို့အတွက်နယ်မြေတွေချက်ထွင်ရာကနေတိုက်ပွဲတွေဖြစ်ပွားလာခဲ့တာဖြစ်တဲ့ဆိုပြီးတော့ပြောပါရယ်စစ်ဆောင်စခန်းမှာခိုလုံနေရတဲ့အသက်60အရွယ်ဦးတင်စင်ကတော့
ဆရာနဲ့ချင်းချင်းတော့မဖြစ်စေချင်ဘူးပေါ့တိုက်ပွဲတော့ဘာလို့မဖြစ်စေချင်ဘူးကျွန်တော်မိပပီတူအတွက်တော့အကျိုးမရှိဘူးပေါ့အဲ့လိုပဲငင်းငင်းချမ်းချမ်းတော့လိုချင်ပါတယ
်ဒါပြင်တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုအပြည့်ရကြဖို့တောင်းဆိုထားတယ်လို့လည်းသူကဆက်ပြောပါရယ
်ကျွန်တော်တို့ဒီနမခေါ် နေထဲမှာတင်းတော့တင်းထားတာပေါ့နော်အိမ်တိုင်းတင်းတော့ငိမ့်ချရေးရချင်တယ်လို့အဲ့လိုပဲတင်းထားပါလေနှစ်ဖွဲ့စလုံးတင်းပေးရပါလေ
မြန်မာနိုင်ငံထဲမှာဖိခဲ့တဲ့ဇမလာကစပြီးတော့မြန်မာဆိုးရတပ်ဖက်ကအချင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာလေးလာကြရာကြီးအပြစ်ရဆိုင်မယ်လို့ကြေညာထားခဲ့ပြီးအဲ့လိုကြေညာပြီးတဲ့နောက်ပိုင်းမှာတော့တပ်မတော်နဲ့တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေရောကြခဲ့ပေမဲ့လည်းတိုင်းသာလက်နက်ကိုင်အဖွဲ့တွေချင်းချင်းကြားမှာတော့တိုက်ပွဲတွေဟာမကြာခဏဆိုလိုဂျူကြားဂျူကြားဖြစ်ပေါ်ခဲ့ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တဘာဝဘဝင်ကျင်ဆိုင်ရာသတင်းလွှာတဲ့ပုဂ္ဂိုလ်တင်ဆက်ပေးကြပါတယ်အစိုးရကနေပြီးတော့မြစ်ကြီးတွေပေါ်မှာရေကာတာစီမံကိန်းတွေစောက်ပြီးတော့ရေအားလျက်စစ်စီမံကိန်းတွေလုပ်ဖို့ရည်ရွယ်နေတာဟာပတ်ဝန်းကျင်ဂေဟစနစ်ကိုထိခိုက်နိုင်တယ်လို့တိုင်းရင်းသားဒေသတွေမှာပြိပခါတွေကိုပို့ပြီးတော့ဖြစ်ပွားလာနိုင်တဲ့အကြောင်းမတ်လ13ရက်နေ့နဲ့14ရက်နေ့မန္တလေးမြို့မှာအရက်ဖက်အဖွဲ့တွေပထမဆုံးကြိမ်ပူးပေါင်းလုပ်တဲ့2019အပြည်ပြည်ဆိုင်ရာမြစ်ချောင်းများနေ့ကိုတက်ရောက်လာသူတွေကထောက်ပြပြောဆိုလိုက်ပါတယ်အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်
အကြီးစားရေကာတာစီမံကိန်းတွေဟာတဘာဝကရားစနစ်ကိုပျက်စီးသွားနိုင်တယ်လို့လက်နက်ကင်ပြိပခါတွေကိုပုံဖြစ်အောင်တွန်းအားပေးနေတဲ့အတွက်ဒါကိုရပ်တန့်မှုလို့ကြောင်းမန္တလေးမြို့ကအပြည်ပြည်ဆိုင်ရာမြေချောင်းများနေ့ကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံမြေချောင်းများကွန်ရက်ရဲ့ပြောရေးဆိုခွင့်ရှိသူဘွိုင်းနူးက VOE ကိုပြောပါရစေ
။မြန်မာနိုင်ငံမှာညီတိရားလက်စစ်စီမံကိန်းကိုမှမဆောက်ဖို့ပေါ့နော်။ဖောက်ဖို့ရထားတဲ့ဟာတွေလည်းအများဆုံးဖြတ်သိမ်းပေးဖို့နိုင်ငံတော်ကတာဝန်ရှိတဲ့သူတွေကျမတို့ပြောဆိုတယ်ဒီလူတွေလိုအပ်တာကရေကာတာစီမံကိန်းတွေမဟုတ်ဘူးငြိမ်းချမ်းရေးဒီစီမံကိန်းတွေဝင်ရောက်လာလို့ပြိပခါပို့ဖြစ်တာလေကျမတို့နိုင်ငံက
ဒီလိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကြီးရဲ့တွန်းအားရကြောင်းပဲမြန်မာနိုင်ငံတွင်အကြီးဆုံးတည်ဆောက်မဲ့မြေဆုံရေကာတာစီမံကိန်းကိုတမဒဦးသိန်းစိန်အစိုးရလက်ထက်မှာယာယီရက်ဆိုင်ပေးခဲ့ပါတယ်ဒီစီမံကိန်းကိုအပြီးတိုင်းဖြတ်သိမ်းပြဖို့လဲတက်ကြွလှုပ်ရှားသူတွေကတိုက်တွန်းနေကြတာပါနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကတော့မြေဆုံစီမံကိန်းနဲ့ပတ်သက်လို့ပြည်သူလူထုအနေနဲ့အဘက်ဘက်ကစဉ်းစားချင့်ငိမ့်ပြီးအမြင့်ကျကျထားဆုံးဖြတ်ရမှာဖြစ်ကြောင်းအစိုးရအနေနဲ့ဆက်လုပ်တင်တယ်မလုပ်တင်ဘူးဆိုတာကိုဆုံးဖြတ်တဲ့အချိန်ကြာရင်လဲဘာကြောင့်ဆုံးဖြတ်ရရဆိုတာကိုပွင့်လင်းမြင်သာမှုရှိရှိချပြသွားမှာဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်းကလူထုတွေးဆောင်ပွဲတစ်ခုမှာပြောဆိုသွားပါတယ်မြန်မာနိုင်ငံကမြေကြီးရေပေါ်မှာစေတီဆောင်မှုတွေကိုကန့်ကွက်သူတွေကတော့ဆယ်ဆောင်မယ်ဆိုရင်အဲ့ဒီဒေသမှာပိုဆိုးရွားရဲ့နောက်ဆက်တွဲလူမှုရေးပြိပခါတွေဖြစ်လာနိုင်တယ်လို့ပြောနေကြတာပါကရင်မြေချောင်းစောက်ကြီးရဲ့အဖွဲ့ရဲ့ညှိနှိုင်းရေးမှူးစောတာဘိုးကအခုလိုပြောပါတယ
်။အကြိမ်ကြိမ်ရှေးတာတကယ်စောက်နေဆိုလို့ရှိရင်ဘုံသူခေါင်းစစ်တွေကဖတ်ပြလာမယ်ဆိုတော့ကျွန်တော်ပေါ့ဒီကမ္ဘာဆောင်ချင်းပေါ်မှာဒီကဒီတက်တော်ရီတက်ရှိပြီးပါပေါ့ဒီအောက်ပိုင်းမှာရှိတဲ့ဒီဒီကတော့အခြားဒီ community impact ပေါ့ဒီနောက်ဆက်တွဲအကျိုးဆက်နေကျွန်တော်တို့ကဟိုဒီဒီရဲ့ကမ္ဘာဆောင်ချင်းကြီးရည်ပေါ်မှာ
ရင်းနှီးမြှုပ်နှံတဲ့သူတွေအနေနဲ့လဲပြည်တွင်းမှာရှိတဲ့တိုင်းသားတွေရဲ့အခွင့်အရေးကိုလေးစားရတဲ့အနေနဲ့ရေကာတာရင်းနှီးမြှုပ်နှံမှုတွေကိုမလုပ်ကြဘဲတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့အစည်းတွေကပြောကြပါဗျာအပြည်ပြည်ဆိုင်ရာမြေချောင်းများနေ့ကိုအရင်နှစ်တွေကတည်ကြားစီလုံးလေးရှိပေမဲ့ဒီနှစ်မှာတော့မန္တလေးမြို့မှာအဖွဲ့အစည်း14ခုစုပေါင်းလုပ်တာဟာပထမဆုံးအကြိမ်ဖြစ်ပါတယ်တနိုင်ငံလုံးကရေကာတာစန့်ကျင်တဲ့သူတွေမြေချောင်းအင်းအိုင်ကိုချစ်မြတ်နိုးတဲ့သူတွေနဲ့တဘာဝပတ်ဝန်းကျင်သမားတွေအားလုံးလူ400လောက်စုစည်းခဲ့ကြတာဖြစ်ပါတယ
်တော်ဒါရှင်များရှင်မြေယာစီမံခန့်ခွဲမှုဥပဒေအရမြေယာတွေကိုတရားဝင်ပိုင်ဆိုင်ကြောင်းလျှောက်ထားဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံဆုံးသွားပါပြီ။မြေလွတ်မြေလက်နဲ့မြေရင်းစီမံခန့်ခွဲမှုဥပဒေကြောင့်အစီအစစ်စိုက်ပျိုးလုပ်ကိုင်ပိုင်ဆိုင်ရတဲ့မြေယာတွေလက်လွတ်ဆုံးရှုံးသွားမှာအရေးယူခံရမှာကိုဒေသခံတွေလူအခွင့်အရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေကပါစိုးရိမ်မကင်းဖြစ်နေကြပါတယ်။နိုင်ငံတော်ဝန်ကမြေယာတွေကိုစနစ်တကျစီမံခန့်ခွဲဖို့ပြဋ္ဌာန်းထားပေမဲ့စိုးရိမ်စရာဘလို့အကြောင်းရင်းတွေများရှိနေပါသလဲ။ဘာတွေပြင်ဆင်ဖို့လိုအပ်နေပါလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါသောတာရှင်တွေအနေနဲ့ကိုယ့်ရဲ့စိုးရိမ်မှုတွေကိုပဲဖြစ်ဖြစ်ပြင်ဆင်ချင်တာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
မင်းပြန်စနေညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့တပ်ငယ်မရင်းကျူးလွန်သူတွေကိုထောင်တသက်အထိပြစ်ဒဏ်ပေးနိုင်တဲ့ဥပဒေကိုအတည်ပြုလိုက်တဲ့အကြောင်းသတင်းကိုဆက်ချင်ပါတယ်။အမျိုးသားလွတ်တော်မှာတော့ဒီတပ်ငယ်မရင်းကျူးလွန်သူတွေကိုထောင်ဒဏ်တသက်အထိတိုးမြင့်ချမှတ်နိုင်တဲ့ဥပဒေချမ်းကိုအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီလိုမျိုးအထူးဥပဒေတိုးမြင့်ပြဋ္ဌာန်းပေမဲ့လို့တပ်ငယ်မရင်းမှုတွေကိုထိထိရောက်ရောက်ကာကွယ်ဖို့မှာအသိပညာပေးတာတွေလှုပ်ဆောင်ဖို့ကလည်းပိုပြီးတော့အရေးကြီးပါတယ်လို့တပ်ငယ်မရင်းမှုဟန်တားနိုင်ရေးကြိုးပမ်းဆောင်ရွက်နေသူတွေကထောက်ပြကြပါတယ်။အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းတပ်ငယ်မရင်းမှုတွေတိတိတတ်တာပိုတွေ့လာခဲ့ပြီးတဲ့နောက်ဒီလိုဖြစ်ရတွေကိုထိထိရောက်ရောက်ကာကွယ်နိုင်ဖို့တိုက်တွန်းလှုပ်ရှားမှုတွေလည်းပုံများလာခဲ့ပါတယ်။မနေ့ကကျင်းပတဲ့အမျိုးသားလွှတ်တော်စည်းဝေးမှာတော့တပ်ငယ်မရင်းမှုကျူးလွန်သူတွေကိုထောင်နဲ့တသက်ထိတိုးမြင့်ချမှတ်နိုင်တဲ့ဥပဒေကြမ်းတစ်ရပ်ကိုအတည်ပြုလိုက်ပါတယ်။ရာဇသက်ကြီးဥပဒေပုံမှန်3.6ရဲ့ပြည်မှုပြစ်ဒဏ်တွေကိုတိုးမြင့်တဲ့ဥပဒေကြမ်းဖြင့်ပဲခူးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးအောင်တင်းကတင်သွင်းခဲ့တာကိုအတည်ပြုတာဖြစ်ပါတယ်။ဒီလိုပြစ်ဒဏ်တိုးမြင့်တာနဲ့ပတ်သက်လို့တရားလွှတ်တော်ရှင်းနေဦးခင်မောင်စောက
3.6 နဲ့ရည်3.6မှာကတော့ဟိုပြစ်ဒဏ်ကလည်းပဲဟိုရှိပါတယ်နော်ဟိုထိရောက်တဲ့ထိရောက်ခံတဲ့ပြစ်ဒဏ်ပေးနိုင်တဲ့အနေအထားမျိုးတွေလည်းရှိပါတယ်3.6မှာလည်းပဲလေဒီလိုဟိုအဖြစ်ဟိုအဲ့ဒါကြောင့်ဒီတစ်ခုတည်းနဲ့တော့ဟိုလုံးဝတားမြစ်ဆိုင်တာတော့မဟုတ်ဘူးပေါ့ဒါမဲ့အဲ့လိုပြောတဲ့အတွက်ကြောင့်အထူးဥပဒေမပြဋ္ဌာန်းရဘူးမပြဋ္ဌာန်းတင်ဘူးလို့လည်းကျွန်တော်မပြောချင်ဘူးပြနော်အထူးဥပဒေပြဋ္ဌာန်းတယ်ဆိုတာကတော့ဒီဟိုပြစ်မှုတစ်ခုကိုပို့ပြီးတော့နော်ထိရောက်စွာနဲ့ဟန်တာဖို့ကြိုးစားတဲ့ကိစ္စတွေမှာဟိုလုပ်တတ်ကြပါတယ်နော
်မြန်မာနိုင်ငံမှာမရင်းမှုကျူးလွန်မှာကကျူးလွန်သူတွေအမြင့်ဆုံးပြစ်ဒဏ်ထောင်နဲ့အနည်း20တာကြာခံရမည်ဖြစ်ပြီးအခုအထူးဥပဒေမှာရာဇဝတ်ကြီးဥပဒေပုံမှ 3.6 ပုံမှကွဲ 3 မှာအသက်12နှစ်ရောက်ကလေးတွေနဲ့မတန်ဆွမ်းမိန်းကလေးတွေပေါ်မရင်းမှုကျူးလို့ရင်ထောင်နဲ့20မှာထောင်နဲ့တသက်ထိချမှတ်ရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒီလိုပြစ်ဒဏ်အထူးဥပဒေပြဋ္ဌာန်းပေမဲ့လူတွေပေါ်အသိပညာပေးတာတွေလှုပ်ဆောင်မှာတပ်ငယ်မရင်းမှုတွေရောကြမယ်လို့တပ်ငယ်မရင်းမှုတွေကိုလိုက်ပါဆောင်ရွက်ပေးတဲ့ Legal Clinic အဖွဲ့ဒါရိုက်တာမလတ်လိုက်ကပြောပါတယ
်ပထမဆုံးတပ်ငယ်မရင်းမှုတွေရောကြဖို့ဆိုလို့ရှိရင်ပြည်သူတွေကို awareness နဲ့ပေးရမယ်ပေါ့နော်ဒီလိုမျိုးကိစ္စတွေဒီ crime ဖြစ်တယ်ပြစ်မှုမြောက်တယ်ပိုးဒီပေါ့ဒီကလေးတွေလုံရင်နဲ့တာကတိုင်တန်းတဲ့အခါမှာဖမ်းဆီးခံရမယ်ပြစ်ထန်နေရှိရဆိုတဲ့ awareness နဲ့ပိုင်းကိုထပ်ပေးရမယ်နောက်တစ်ချက်ကအရက်တေစာမူရေးစေဝါနဲ့ဒီပေါ့ online ကဒီလိုမျိုးမဖွင့်မရ online ကမဖွင့်မရအဲ့လိုမျိုးဟာတွေကိုကြည့်ပြီးတော့ကလေးတွေကိုလောက်တာကျွန်တော်တို့တွေ့ရတဲ့အဲ့ဒီဘိုင်းကိုအတိုင်းတာတစ်ခုချင်းကျွန်တော်တို့ကသားမြစ်ပေးရမယ်ပေါ့နော်။ဒါဆောင်လဲဆိုလို့ရှိရင်အဲ့ဒီအပိုင်းကလည်းတငယ်မတိန်ဖြစ်စေတဲ့အကြောင်းရင်းနဲ့မှတစ်ခုပါနေတာကျွန်တော်တို့တွေ့ရတယ်။လိန်ပိုင်းဆိုင်ရာပညာပေးအရင်အားနေတဲ့အခါမှာကတ္တီရဲ့အကြောင်းအရာတစ်ခုကြောင့်လိန်စိတ်ဖြစ်လာတဲ့အခါမှာဒီကိုကိုကဘလိုမျိုးဒီ set education မရှိတဲ့အခါမှာ control လုပ်နိုင်တဲ့ trap box ဆန်နိုင်တဲ့ညီကသူတို့မှမသိနေတဲ့အတွက်နဲ့ဒီဘေးနားမှာရှိရဲဘေးပတ်ဝန်းကျင်မှာရှိရဲကလေးတွေကို target ထားပြီးလုပ်တာလေကျွန်တော်တို့ပြရတဲ့အဲ့ဒီအပိုင်းတွေကိုလည်းကျွန်တော်တို့လုပ်ရမယ်ပေါ့နော်ပြီးလို့ရှိရင်နောက်တစ်ချက်ကဒီပြစ်မှုကျူးလွန်တဲ့သူတွေဒီလိုမျိုးထောင်နဲ့တက်တက်သမတ်တဲ့အပြင်အစင်းစာရိတ်တာပြုပြင်ပြောင်းလဲတဲ့ဒီပေါ့နီလန်တွေကိုဒီပေါ့ဒီသက်ဆိုင်ရာဌာနဆိုင်ရာတွေကလည်းလုပ်ပြီးလို့ရှိရင်တော့အတိုင်းတက်တူပြီးရောစသွားမယ
်ဒီတုံးမြင့်ချမှတ်လိုက်တဲ့ရာဇဝတ်ကြီးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုမလပထမဘက်ကပြည်သူ့လွှတ်တော်ကအတည်ပြုခဲ့ပြီးမနေ့ကအမျိုးသားလွှတ်တော်ကအတည်ပြုခဲ့ကနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးထုတ်ပြန်ပြီးတော့ဒီဥပဒေဒီဖြစ်လာတော့မှဖြစ်ပါတယ်ခင်ဗျာ
ကိုထောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာချမ်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ယူကမှာတော့အပတ်စဉ်ထုံလင်းပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နှီးပညာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 16 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်မတ်လ15ရက်နေ့တောက်ကြနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19kHz 15953ညလိုင်းဒိုမီတာ25kHz 11803ညလိုင်းဒိုမီတာ32kHz 9335တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါ။အမျိုးသမီးကဏ္ဍ၊သုတဆုံးလေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာကတော
့ Was the missing link between bony fishes and tetrapods including human beings. So this wasa fantastic
အယိုးရှိတဲ့ငါးတွေကနေပြီးတော့လူပါဝင်ကြောရွရှိတဲ့တတ္တဝါတွေအထိအဆင့်ဆင့်ပြောင်းလဲပုံအကြောင်းကိုသိပ္ပံနဲ့နည်းပညာအစီအစဉ်မှာတင်ဆက်ထားတာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်အမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းဟာကမ္ဘာဖလားဘောလုံးပွဲမှာချန်ပီယံ3ချိန်ဆုတ်ခူးခဲ့တယ်လို့အိုလံပစ်ပြိုင်ပွဲမှာလည်းရွှေတံဆိပ်ကို3ချိန်ဆုတ်ခူးခဲ့တဲ့အသင်းဖြစ်ပါတယ်ဒါပေမဲ့ဘာစုမှမရတဲ့အမေရိကန်အမျိုးသားလက်ရွေးစင်ဘောလုံးအသင်းကအားကစားသမားတွေရတဲ့စုကြေးလစာနဲ့ခံစား권မျိုးကိုမရကြဘဲနဲ့ကြားမှခွဲခြားပြီးဆက်ဆံခံနေရတဲ့အတွက်အမျိုးသမီးဘောလုံးအသင်းသူ28ဦးကအမေရိကန်ဘောလုံးဖက်ဒရေးရှင်းအဖွဲ့ချုပ်ကိုပြီးခဲ့တဲ့သတင်းပတ်တုန်းကတရားစွဲဆိုလိုက်ပါတယ်အခုလိုမျိုးသူတို့တရားစွဲဆိုတဲ့နေ့ဟာမတ်လ၈ရက်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့နဲ့တိုက်ဆိုင်နေသလိုပဲလာမယ့်ဂျွန်လပြင်သစ်နိုင်ငံမှာအမျိုးသမီးကမ္ဘာဖလားပွဲကျင်းပဖို့၃လလောက်အလိုမှာလည်းဖြစ်ပါတယ်စွဲချက်တင်ရမှာတော့ဘလိုမျိုးသူတို့ကိုကြားမှခွဲခြားဆက်ဆံခံခဲ့ရမှုအခြေခံအကြောင်းရင်းတွေကိုထောက်ပြထားကြပါသလဲဆိုတာကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်းကစီစဉ်တင်ဆက်ထားတာနားဆင်ပါရှင်
'Cause it only serves to make me more determined to achieve my final goal.
A girl means being the best. It means drawing the largest TV audience for a soccer match, men or women's, in American history. It means wearing our nation's crest on your jersey, taking yourself and your country to the top of the world. That's what America.
မင်းကလေးတွေကကောင်းဆုံးကစားကြတာပါ။အမျိုးသမီးတွေကစားတဲ့ဘောလုံးပွဲတွေဟာလေအမေရိကန်သမိုင်းမှာ TV ပွဲကြည့်ပိတ်သက်အများဆုံးပါနိုင်ငံရဲ့တစိုက်ပါတဲ့အင်ဂျီကိုဝစ်ပြီးတော့ကစားကြသလိုကိုယ့်နိုင်ငံကိုကမ္ဘာထိပ်ဆုံးကိုရောက်အောင်ပို့ဆောင်ပေးခဲ့ကြတာပါအမေရိကန်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့ကြိုးပမ်းမှုတွေကိုနိုင်ငံကဂုဏ်ယူပါတယ်အဆင့်တန်းရှိရှိဂုဏ်သိက္ခာရှိရှိစိတ်လှုပ်ရှားပွေရာကောင်းအောင်စနစ်တကျကစားခဲ့ကြတဲ့အတွက်အမေရိကန်အမျိုးသမီးဘောလုံးအသင်းကိုသိတ်ဂုဏ်ယူပါတယ်အမေရိကန်တနိုင်ငံလုံးကိုစားချီးကျူးပါတယ်
ကနေဒါနိုင်ငံမှာကစားခဲ့တဲ့2015 FIFA အမျိုးသမီးဘောလုံးအားကစားပွဲမှာအမေရိကန်အသင်းကထိုးစင်လက်ရှိချန်ပီယံဂျပန်အသင်းကို5-2နဲ့အနိုင်ရခဲ့တဲ့အတွက်ထိုးစင်သမ္မတဘရက်အိုဘားမားကအမေရိကန်အမျိုးသမီးဘောလုံးအသင်းကိုအင်ဗျူရောကိုဖိတ်ကြားခဲ့ပြီးအခုလိုဂုဏ်ပြုချီးကျူးခဲ့တာပါအဲ့ဒီပွဲမှာချန်ပီယံရွှေစိတ်ဆုရခဲ့တဲ့အမေရိကန်အသင်းမှာအမျိုးသမီးရှီရန်လူကယ်လီလွိုက်ရဲ့ခြေစွန်းကိုလည်းသမ္မတဥပမာကထိုစဉ်ကချီးကျူးခဲ့ပါတယ်
Of course this victory required Carly Lloyd Now Carly's no stranger to clutch performance
ဒီအောင်မြင်မှုမှာအဓိကပါဝင်ခဲ့တာက Kelly Lloyd ဖြစ်ပါတယ် Kelly ဟာဒီလိုအောင်မြင်မှုတွေကိုဇက်တိုက်ဆွမ်းဆောင်ခဲ့သူပါ2008 2012 Olympic ပွဲတွေမှာလည်းရွှေစိတ်ဆုတွေအမျိုးသမီးဘောလုံးအသင်းကရရှိခဲ့ပါတယ်ဒီနှစ်ဂျပန်နဲ့ကစားတဲ့ပွဲမှာတော့သူ့ရဲ့ခြေစွမ်းကတိတ်ကိုကောင်းခဲ့ပါတယ်ပွဲစလို့16မိနစ်အတွင်းမှာပဲသူ3ဂိုးရအောင်သွင်းခဲ့ပါတယ်
။အမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းဟာကမ္ဘာပေါ်မှာအမျိုးသမီးဘောလုံးအသင်းတွေနဲ့နံပါတ်1ဖြစ်ပါတယ်။1990ခုကစပြီး FIFA ကမ္ဘာဖလားအမျိုးသမီးဘောလုံးပွဲတွေကျင်းပခဲ့ရမှာအမေရိကန်အမျိုးသမီးဘောလုံးအသင်းက1990ခု1996ခုနှစ်2015ခုနှစ်မှာရွှေတံဆိပ်ဆုတွေဆုတ်ခူးခဲ့တယ်လို့ ိုလံပစ်အမျိုးသမီးဘောလုံးပွဲတွေမှာလေ2004 2008 နဲ့ 2012 တို့မှာရွှေစိတ်ဆုတွေစုခူးခဲ့တာပါ။အမေရိကန်အမျိုးသားလွယ်ရေးစင်ဘောလုံးအသင်းကတော့အမျိုးသမီးလွယ်ရေးစင်ဘောလုံးအသင်းရဲ့ခြေရာကိုမမိနိုင်ခဲ့ပါဘူး။ FIFA ကဘာဘောလုံးပွဲတွေမှာနဲ့အိုလံပစ်အမျိုးသားဘောလုံးပွဲတွေမှာတခါမှဆုမချိတ်ခဲ့ပါဘူး။2018 FIFA ကဘာဖလားဘောလုံးပွဲတွေကလည်းခြေစစ်ပွဲတွေတော့မှမချိတ်နိုင်ခဲ့ပါဘူး။ဒါပေမဲ့အမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးသမားတွေဟာလစာနဲ့စူကြီးတွေကြတော့အမေရိကန်အမျိုးသားလက်ရွေးစင်ဘောလုံးသမားတွေထက်ပိုနေပြီးရကြပါတယ်။ဒါကြောင့်မလာရှီနီမှာကြာရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေနဲ့တိုက်ဆိုင်ပြီးအမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကအမေရိကန်ဘောလုံးအဖွဲ့ချုပ်ဖက်ဒရေးရှင်းကိုကျမခွေးကြဆစ်ဆံမှု gender discrimination နဲ့ California တရားရုံးမှာဆွဲချက်တင်လိုက်ပါတယ်ဒီဖြစ်ရတဲ့ပတ်သက်လို့ USA Today သတင်းစာကြီးရဲ့အားကစားဆောင်ပါရှင် Christine Brennan က NBR သတင်းဌာနနဲ့ဆက်သွယ်မေးမြန်းကမ်းမှာအခုလိုရှင်းပြခဲ့ပါတယ
် Well soccer is has an old boys network
ဘောလုံးပွဲဆိုတာကအမျိုးသားတွေကြီးစိုးတဲ့အားကစားပွဲပါတကယ်တော့ American ဘောလုံးအဖွဲ့ချုပ်ကကမ္ဘာတစ်ဖက်မှာရှိတဲ့တခြားဘောလုံးဖက်ဒရေးရှင်းတွေပို့ပြီးပြသတယ်လို့ဆိုနေပါတယ်။ကမ္ဘာတစ်ဖက်ဘောလုံးအားကစားလောကမှာကြမ်းမခွဲခြားမှုရှိပြီးအမျိုးသမီးတွေကိုဆန့်ကျင်တဲ့စိတ်ဓာတ်ပြင်းထန်တာတွေ့ရပါတယ်။ဒါပေမဲ့အမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကတော့ကမ္ဘာပေါ်မှာနာမည်အကြီးဆုံးဖြစ်တယ်လို့အမျိုးသမီးအားကစားသမားများအတွေ့စံပြနမူနာလေးဖြစ်ခဲ့ကြပါတယ်။ဒါကြောင့်လည်းသူတို့ကဒီလောက်ခွဲခြားဆက်ဆံခံရတာကိုတော်လောက်ပြီဆိုပြီးအခုလိုတရားစွဲကြတာဖြစ်တယ်လို့ Miss Brennan ကပြောခဲ့တာပါ။ဒါအပြင်2019ခုနှစ်ဟာအားကစားမာဒမကတခြားကန္ဓာတွေမှလည်းအမျိုးသမီးတွေကခွဲခြားဆက်ဆံမှုကိုကန့်ကွက်လာကြတဲ့နှစ်ဖြစ်တယ်လို့သူကဆက်ပြောပါတယ
်။ Here we are 3 months away from the next Women's World Cup which is coming up in France in June.
ခုဆိုနောက်ကျင်းပမယ်အမျိုးသမီးကမ္ဘာဖလားပွဲဟာပြင်သစ်မှာဇွန်လကျင်းပတော့မှာပါ။အမေရိကန်နိုင်ငံမှာ Title 9 လို့ခေါ်တဲ့မျိုးသမီးများအားကစားလေ့ကျင့်ရမှာဒန်တူခန်းစား권ရရှိတဲ့ဥပဒေဟာလေ46နှစ်ပြည့်ခဲ့ပြီး48နှစ်နီးပါးသက်တမ်းရှိလာပါပြီ။ဒါကြောင့်ဒီလိုခွဲခြားဆက်ဆံတာကိုငြိမ်းခံဘူးဆိုတာကိုပြသလိုက်တာပါပဲ။2019မှာအားကစားမှာသမကလူအဖွဲ့အစည်းတွေမှာခွဲခြားဆက်ဆံတဲ့အလေထကိုစန့်ကျင်ကြောင်းပိုပြီးပြသလာကြတာဖြစ်တယ်လို့ Brennan ကပြောသွားခဲ့တာပါ။ဒါအပြင်အမေရိကန်အမျိုးသမီးနဲ့အမျိုးသားလက်ရွေးစင်ဘောလုံးအသင်းကြားထင်ရှားလာတဲ့ခွဲခြားဆက်ဆံမှုနဲ့ပတ်သက်လို့လေသူကဥပမာပေးထောက်ပြခဲ့ပါတယ
်။ The differences in bonuses for the two teams. 2014 World Cup, the Men's World Cup, US Soccer, they lost in the round of 16 that US men did.
They were American အမျိုးသားလက်ရွေးစင်နဲ့အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းတွေကြားခွဲခြားဆက်ဆံမှုတစ်ခုကတော့စုကြည့်ပေးတဲ့နေရာမှာဖြစ်ပါတယ်။2014ကမ္ဘာဖလားဘောလုံးပွဲတုန်းကအမေရိကန်အမျိုးသားလက်ရွေးစင်ဘောလုံးအသင်းကပွဲစဉ်16မှာပဲရှုံးလို့ထွက်ခဲ့ရပါတယ်။ဒါပေမဲ့စုကြည့်ကြတော့သူတို့ကဒေါ်လာ 5.3 သန်းရရှိခဲ့ပါတယ်။ဒါကရှုံးလို့ထွက်ရတဲ့အသင်းကိုပေးခဲ့တဲ့စုကြည့်ပါ။နောက်တစ်နှစ်ကြာဖြစ်တဲ့2015မှာကနေဒါမှာအမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာအမေရိကန်အမျိုးသမီးအသင်းကရွှေတစိတ်စုခူးခဲ့ပါတယ်။ရရှိတဲ့စုကြည့်စုစုပေါင်းကတော့ဒေါ်လာ 1.9 သန်းပဲဖြစ်ပါတယ်လို့ Brennan ကရှင်းပြခဲ့တာဖြစ်ပါတယ်။ခုလက်ရှိအမေရိကန်ဘောလုံးအဖွဲ့ချုပ်ကိုတရားစွဲဆိုရမှာအမေရိကန်လူရင်းစင်ဘောလုံးအသင်းသူ26ဦးကိုပါဝင်ပြီးလာစားပြင်းလောက်ကင်ရတဲ့အခြေအနေကွာခြားမှုကိုအခြေခံပြီးကြားမှာခွဲခြားဆက်ဆံမှုနဲ့တရားစွဲခဲ့တာဖြစ်ပါတယ်။တရားစွဲဆိုသူတွေနဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းရဲ့ကျယ်ဝန်းတွေဖြစ်တဲ့ Alex Morgan, Megan Rapinoe နဲ့ကာလီလွိုက်စသဖြင့်ပါဝင်ပြီးသူတို့ကကမ္ဘာပေါ်မှာအထင်ရှားဆုံးနဲ့အအောင်မြင်ဆုံးသောအမျိုးသမီးအားကစားသမားတွေနဲ့ပါဝင်ကြသလိုအားကစားလောကမှာလည်းမျိုးဆက်သစ်အမျိုးသမီးတွေအတွက်စံပြနမူနာရှေ့ဆောင်တွေဖြစ်ကြပါတယ်။ခုလိုကြားမှခွဲခြားဆက်ဆံမှုနဲ့ပတ်သက်လို့အမေရိကန်မှာနာမည်ကြီးမျိုးသမီးဘောလုံးအသင်းရဲ့ဂိုသမာ Hope ဆိုလိုကလည်းသူတူဦးဒီ2018ဩဂုတ်လကကယ်လီဖိုးနီးယားတရားရုံးမှာကျမခွဲခြားဆက်ဆံမှုနဲ့ဆွဲချက်တင်ခဲ့တာရှိပြီးအခုဆိုအမှုကိုကြားနာနေစေဖြစ်ပါတယ်။1963ခုနှစ်ကအတီးပြုတ်ခဲ့တဲ့ဒန်တူလစာရရှိမှုဥပဒေအရလစာဒန်တူမရတဲ့ဆွဲချက်နဲ့တင်ထားတာဖြစ်ပါတယ်။အဲ့ဒီဆွဲချက်ရဲ့တိုင်တန်းချက်တစ်ခုမှာအမေရိကန်အမျိုးသားလက်ရွေးစင်ဘောလုံးသမားတွေဟာအမ မေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးသမားတွေရဲ့ဝင်ငွေထက်38ရာခိုင်နှုန်းပိုရတယ်လို့လည်းဖော်ပြထားပါတယ်။မြို့သားနဲ့အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းတွေအနေနဲ့ကစားကွင်းအနေထားကလည်းအတူတူဖြစ်ပြီးလေ့ကျင့်သင်တန်းဆင်ရမှာလေလိုက်နာရမယ့်စီးမင်းတွေကအတူတူပဲဖြစ်ပါတယ်။2015နဲ့2018ခုတို့မှာအမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကအမျိုးသားအသင်းနဲ့ပွဲစဉ်ပေါင်း19ပွဲပိုပြီးကစားနိုင်ခဲ့တယ်လို့2015ကမ္ဘာဖလားဘောလုံးပွဲရွှေစိတ်ဆုခူးခဲ့တဲ့အတွက်ကြောင့်နိုင်ငံတစ်ပါးလှည့်လေဘောလုံးကံခဲ့တာတွေပြုလုပ်ခဲ့သူဘောလုံးပရိသတ်တန်းနဲ့ချီလာရောက်ကြည့်ရှုအပ်ပေးခဲ့ကြတာလည်းဖြစ်ပါတယ်။ဒါကြောင့်ဘောလုံးအဖွဲ့ချုပ်ရဲ့အဲ့ဒီနှစ်ဘတ်ဂျက်ဝင်ငွေမှာအမျိုးသားအသင်းရောအမျိုးသမီးအသင်းတွေပါဒေါ်လာ4သိန်းအရှုံးပေါ်လိမ့်မယ်လို့မှန်းထားပေမဲ့အမျိုးသမီးအသင်းရဲ့အောင်မြင်မှုကြောင့်အမြတ်ဒေါ်လာ 18.9 တန်းရရှိခဲ့တာကိုလေရုံတင်တရားဆွဲဆိုချက်မှာထောက်ပြထားပါတယ်။ဂျပန်သတင်းကို5ခု2ခုနဲ့ကနေဒါမှာ2015ခုနှစ်ကအနိုင်ရရှိတဲ့ကမ္ဘာဖလားဘောလုံးပွဲဟာလေအမေရိကန်ဘောလုံးအကစားသမိုင်းမှာအမျိုးသားရောအမျိုးသမီးဘောလုံးအသင်းပွဲစဉ်တွေမှာပွဲချီပရိသတ်အများဆုံးနဲ့ဖြစ်ပါကြုံတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများကဏ္ဍကိုညီကုန်းချုပ်အပ်ပါတယ်ရှင်။
ဒေါ်လာလတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုမနက်ဖြန်စနေမနက်ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးပါရယ်။အခုဆက်ပြီးတော့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါရယ်။ဒီသတင်းပတ်ရဲ့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့အမြင့်အယုံချွတ်တဲ့သူမတန်ဆွမ်းဂီတပညာရှင်တွေအတွက်တန်ဆောင်တီးဝိုင်းဂီတမှုရဲ့အချက်ပေးချက်အတိုင်းလိုက်လံတီးခတ်နိုင်အောင်အချက်ပြပေးတဲ့ကိရိယာနဲ့ဆီလီကွန်ဗယ်လီကနီးပညာကုမ္ပဏီတွေအကြောင်းကိုအောင်အောင်တင်ဆက်ထားတာနားဆင်ပါရှင
်ဂီတဒူရီယာဖန်တီးထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကနေအထူးသဖြင့်အမြင်အာရုံချို့တဲ့သူမတန်ဆွမ်းဂီတပညာရှင်တွေအတွက်တန်ဆောင်တီးဝိုင်းဂီတမှုရဲ့အချက်ပေးမှုအတိုင်းလိုက်လံတီးခတ်နိုင်အောင်အချက်ပြပေးတဲ့ကိရိယာတစ်ခုကိုဖန်တီးလိုက်ပါတယ်။အခုလိုကိရိယာကိုဖန်တီးနိုင်လာကြောင်းဒါဟာမျက်မမြင်ဂီတပညာရှင်တွေအတွက်အော်ဂက်စထရာတန်ဆောင်တီးဝိုင်းကြီးတွေမှာပါဝင်တီးခတ်နိုင်ဖို့အခွင့်အရေးလဲရနိုင်တာပါ။ဩဂက်စထရာဂီတဒီဝိုင်းကြီးရဲ့ဂီတမှုကဂီတတန်စင်ကိုပြသပေးနေတဲ့တုံချောင်းကိုကိုင်းပြီးဂီတဒူရီယာမျိုးစုံတီးခတ်နေကြတဲ့အဖွဲ့သားတွေကိုခက်ပြေးပြေးခက်ဖော့ဖော့ခက်ပြင်းပြင်းတီးခတ်ဖို့အတွက်အချက်ပြပေးနေတာပါဒီလိုအခြေအနေမျိုးဟာတာမန်လူတွေအတွက်ဆိုရင်တော့အဆင်ပြေလာပေမဲ့အေဘီဘေကာလိုမျက်မမြင်ဂီတပညာရှင်တွေအတွက်ကတော့မလွယ်ကူလာပါဘူး
In the past, we've been reliant on hearing sounds around us. So I've been playing in a violin section and I've been reliant on hearing.
ကျွန်မဘဝတခြားလုံးအသံကိုပဲအဓိကအားဆိုင်နားထောင်ခဲ့တာပါ။တရောထိုးတဲ့အခါမှာဆိုရင်လေဘေးနားကလူတွေတီးတာကိုအားဆိုင်နားထောင်ပြီးဘယ်အချိန်ကိုဝင်တီးရမလဲဆိုတာကိုအကြံဖြင့်ခန့်မှန်းပြီးတော့ဝင်ရတာပါ။ဂီတပညာရှင်တွေတောင်မှခက်မြန်မြန်တီးတဲ့အခါမတိမတအလွယ်အချော်ရှိတတ်တာဆိုတော့လေမတိတာလာပါဘူး။
အခုအခါမှာတော့မျက်မမြင်ဂီတပညာရှင်တွေအတွက် haptic button လို့ခေါ်တဲ့အာယုငန်ဂီတသင်္ကေတပြဒုတ်ချောင်းလေးကအထောက်အကူပြုမှာပါ။တာမန်လူတွေအနေနဲ့ဂီတမှုရဲ့အချက်ပြဂီတသင်္ကေတပြဒုတ်ချောင်းကိုကြီးပြီးနောက်ကနေလိုက်တီးမုံနိုင်ပေမဲ့မျက်မမြင်တွေကတော့အဲ့ဒီဒုတ်ချောင်းနဲ့ဆက်ထားတဲ့အာယုငန်ကိရိယာတွေကနေတဆင့်လိုက်တီးနိုင်မှာဖြစ်တယ်လို့ဆိုပါရယ်။ဒီပစ္စည်းကိုဖန်တီးသူဘဟက်မက်ဒိုရှန်က
And what it does is it senses the movement of the hand. It senses angle, senses roll and pitch.
ဒုတ်ချောင်းမှာတက်ထားတဲ့အာယုံခံကရိယာကလက်ရဲ့လှုပ်ရှားမှုကိုဖတ်ယူပါတယ်။လက်ကောက်ဝတ်ဘယ်လိုချိုးလဲ။အတန်အနေအမြင့်ဘယ်ညာစသည်ဖြစ်ပါ။ဒါအပြင်လက်ကိုဘယ်လောက်အချိန်နဲ့ပြတာလဲ။ခက်ဖော့ဖော့ခက်ပြင်းပြင်းစသည်ဖြစ်ပေါ့။ဆိုတော့ဘယ်လိုအတန်မျိုးလိုချင်လဲဆိုတာကိုလည်းသိနိုင်ပါတယ်
။အဲ့လိုအာယုံခံကရိယာကနေထုတ်လွတ်တဲ့အချက်လက်တွေကိုမြင့်မြင့်ဂီတပညာရှင်တွေရဲ့ခြေချင်းဝက်ဒါမှမဟုတ်လက်ကောက်ဝတ်မှာတက်ထားတဲ့ကရိယာကနေဖန်ယူပြီးဘိုက်ဘရိတ်တုန်ခါမှုနဲ့အချက်ပြပေးရတယ်ဂီတမှုကဘယ်လိုတီးခိုင်းနေလဲဆိုတာကိုတုန်ခါမှုအမှတ်သားကနေသိနိုင်တာကြောင့်ဒီနည်းပညာဟာမျက်မမြင်ဂီတပညာရှင်တွေအတွက်အထောက်အကူဖြစ်စေတယ်လို့ဆိုပါတယ်ဇန်နီယာတီးခတ်သူမျက်မမြင်တဦးဖြစ်တဲ့ကေဗင်ဆက်တီဇဘဲက
and this technology essentially plugs you into the conductor's movements which is really exciting and it
ဒီကရိယာကနေတစင်ဂီတမှုရဲ့လှုပ်ရှားမှုနဲ့ဆက်သွယ်ပေးထားတာကြောင့်အဆင်ပြေလွန်းလာပါတယ်
ဒါကြောင့်တန်းစုံ T1 ကြီးတွေမှာမျက်မမြင်တွေပါဝင်တီးခတ်ခွင့်မပေးဘူးဆိုတာမျိုးလည်းရှိစရာမလိုတော့ပါဘူး။ဘာကြောင့်လဲဆိုတော့ဒီနည်းပညာကတကယ်လိုအပ်ချက်ကိုကွက်လပ်ဖြည့်ထားပေးလိုပါ
Haptic button ကရိယာကိုအခုခါမှာတော့မျက်မမြင်ဂီတပညာရှင်တွေဂီတမှုတွေနဲ့စမ်းသပ်နေစေပါဂီတမှု E1 camera ကတော့ဒီကရိယာကိုအသုံးပြုရတာတိတ်မခက်ခဲလာဘူးလို့ဆိုပါတယ
် When using it and being able to also be able to feel the signals that it gives you
ဒီကရိယာအသုံးတဲ့အခါမှာအယုံခံစင်ဆာရဲ့လှုပ်ရှားမှုတွေကိုထိတွေ့ခံစားနိုင်ပါတယ်ဒီနောက်ကိုဘလို့အတံမျိုးလိုရင်လက်ကိုဘလို့ချိုးမယ်အရှင်လျှော့မယ်စသဖြင့်လည်းလေ့ကျင့်ရယူနိုင်ပါတယ်တိတ်မကြပါဘူးခဏဆိုရင်ပဲဘယ်လိုလုပ်ရမလဲဆိုတော့သိသွားပါလိမ့်မယ်ပုံမှန်တွေ့နေကြမြင်နေကြပုံစံမျိုးတွေစဉ်းစားတတ်ပြီးတော့ဂီတသင်ဂီတတွေပြရတဲ့နေ့စဉ်တစ်ခုလို့ဆိုရမှာပေါ့ဗျာ
အခုနည်းပညာသစ်နဲ့ဖန်တီးထားတဲ့ haptic button ကရိယာကိုတော့နောက်နှစ်မှာဈေးကွက်တင်ရောင်းချဖို့မျှော်မှန်းထားပါတယ်ခင်ဗျာ1800ခုနှစ်တွေတုန်းကရွှေကြီးကျယ်တူးဖော်နိုင်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ဟာအခုချိန်မှာတော့နည်းပညာကုမ္ပဏီသစ်တွေစတင်ဖွင့်လှစ်ရနေတာဖြစ်လာပါတယ်။အာရှတိုင်းမှာဆိုရင်လည်းအစစ်မြင့်နည်းပညာအသုံးပစ္စည်းတွေဖန်တီးပြုလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီအရဟာဆိုရင်တော့ကမ္ဘာတစ်လွှားကပညာရှင်တွေလာရောက်အခြေစိုက်ရာဒီနည်းပညာလုပ်ငန်းသစ်တွေစတင်ရအရက်ဖြစ်လာပါတယ်။မတူခြားတဲ့ဒေသတွေမှာလုပ်ငန်းသစ်တွေဘယ်လိုစတင်ပါသလဲ။တရုတ်နဲ့ထိုင်ဝမ်မှာနည်းပညာလုပ်ငန်းသစ်စတင်လုပ်ကင်ခဲ့တဲ့ AdO ဟာဆီလီကွန်ဗယ်လီမှာလာပြီးတော့ VR လုပ်ငန်းတစ်ခုကိုစတင်ကောင်တဲပေါ်နေတာပါ။ဆီလီကွန်ဗယ်လီမှာထက်အာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့ AdO ကပြောပါတယ
်။ A lot harder to get investors. And there are a lot more real in terms of you know hey you have to generate a business model
ဝေဂျေးဆိုက်ထိုးရမယ်သူရှာရတာတော်တော်ခက်ခဲပြီးတကယ်တမ်းမှာတော့ကိုယ့်ဘာသာကိုယက်တည်နိုင်ဖို့လုပ်ငန်းကိုစောစောစီးစီးအကောင့်ထဲပေါ်ပတ်စံရှာဆိုတာပါပဲ
ဒါပေမဲ့လည်းဆီလီကွန်ဗယ်လီမှာယင်းနှိမ့်နံဖို့ငွေကြေးရှင်တွေကပိုးပြီးတော့နှက်သက်ကြတယ်လို့အိုးကပြောပါတယ
် you know you have a great idea great go and push it out
ညစီမှာအချမ်းချမ်းကောင်းရှိရင်လှုပ်တာလှုပ်လိုက်ပါပတ်စံဆိုက်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့ကြည့်ကြရမှာပါ
ယင်းမြောက်နန်သူထွက်လန်းဟာတရုတ်အင်တာနက်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူပါစွန့်စားမှုနဲ့ဆုံးရှုံးမှုအပေါ်ရှုမြင်ပုံဟာမတူဘူးလို့သူကပြောပါတယ
် Asia has too much of put too much weight on
အာရှမှာဆိုလို့ရှိရင်လူတွေကကိုယ့်ရဲ့အပေါ်မှာဘယ်လိုမြင်လဲဆိုတာကိုလေးထားပါတယ်တကယ်လို့ခမားဟာမအောင်မြင်လို့ရှိရင်အဲ့ဒါဟာခမားရဲ့ကြာရှုံးမှုလို့မြင်ကြပါတယ်အဲ့ဒီထက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပါ
ဆီလီကွန်ဗယ်လီမှာဆိုရင်တော့မောင်မြင်တဲ့ကိစ္စရဲ့အပေါ်ယင်းနှိမ့်နံသူတွေကအဆိုးမမြင်ကြပါဘူး။မောင်မြင်ခဲ့ရင်တော့မှအဲ့ဒီအခြေအနေတွေကနေသင်ယူနိုင်တာကြောင့်မှဒါမှမဟုတ်မောင်မြင်တဲ့တန်ကိုခံရသူတွေလည်းရှိပါတယ်လို့စုံဦးတင်ထွေးလုပ်ငန်းရှင်တဦးဖြစ်တဲ့ Ben Tran ကပြောပါတယ
်။ There's been a lot of people going into depression, people who potentially commit suicide.
စိတ်တကျသူတွေတတ်တည်ဖို့ကြံစည်သူတွေလည်းရှိပါတယ်။ကိုပိုင်ကုမ္ပဏီတစ်ခုကိုစတဲ့အခါမှာဖီးယားမျိုးစုံရင်ဆိုင်ရပါတယ်။ကိုစန္နာနဲ့ကိုဟာဘလို့လူမျိုးဆိုတဲ့မန်ရှိကြတယ်လေ
စုံဦးတီထွင်လုပ်ငန်းရှင်အများပြားဟာ Google လို Facebook လို company မျိုးတည်ထောင်ဖို့မျှော်လင့်ချက်နဲ့ Silicon Valley ကိုဝင်ရောက်လာနေစေဖြစ်ပါတယ်အများစုမှာနည်းပညာနဲ့ပတ်သက်တဲ့အတွေ့အကြုံတွေကျွယ်ဝပေမဲ့ဘလို့အောင်မြင်အောင်လုပ်မလဲဆိုတဲ့အပိုင်းမှာတော့အားနည်းချက်ရှိတယ်လို့ယင်းနီမျိုးနန်သူ Truck လွန်ကပြောပါတယ
် It's your ability to recruit top talent your ability to get top talent to work together well
intern တော်ရတဲ့သူတွေကိုရွေးချယ်စုဆောင်းမှုလုပ်ရမှာဖြစ်တယ်လို့ပဲသူတို့ချင်းချင်းအတူတူပူးပေါင်းလုပ်နိုင်အောင်နဲ့သူတို့ရဲ့ဖန်တီးမှုတွေအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းမျိုးရှာဖွေဖို့လိုအပ်ပါတယ
်နည်းပညာပိုင်းဆိုင်ရာကျွမ်းကျင်သူတွေကို American ပြည်အောင်စုမှာနေမဟုတ်ဘဲနိုင်ငံရခြားမှာလဲ Silicon Valley ကယင်းနီမြုပ်နှံသူတွေကရှာဖွေနေတာပါအဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့အိုးကပြောပါတယ်
they come to the states and they invest a lot around this area
America မှာအလားအလုပ်လုပ်ပြီးတဲ့နောက်တရုတ်ကိုလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီးဟိုမှာလည်းအခုလိုမျိုးစမ်းသစ်တည်ထင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ
်အခုအခါမှာတော့နည်းပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာတင်တာမဟုတ်တော့ပဲအရှိတောင်အာရှတခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ
အောင်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီသုတဆုံးလေးအမေရိကန်တခွေအစီအစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လင်းပေးပါရစေ။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒေါက်ခင်မြတ်သက်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
လွန်ခဲ့တဲ့နှစ်သန်းပေါင်းများစွာကရှင်သန်ပြီးအခုပျောက်ကွယ်နေပြီလို့သတ်မှတ်ထားတဲ့ဆီလီကန်ငါးကြီးတွေဟာအခုထိရှိနေဆဲဖြစ်ပြီးဒီငါးတွေကိုသိပ္ပံပညာရှင်တွေဘာကြောင့်ရှာဖွေနေကြတယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါဆီလီကန်ငါးတွေဟာအသားစားသတ္တဝါဖြစ်ပြီးပင်နဲ့သမုတ်တရားကျမ်းပြင်မှာကျက်စားရှင်သန်တဲ့ငါးမျိုးဖြစ်ပါတယ်6ပေလောက်အရှည်ရှိပြီးအလေးချိန်ကပေါင်100လောက်ရှိတဲ့ငါးတွေဖြစ်ပြီးသူတို့ကိုပြောက်ွယ်သွားတဲ့မျိုးစိတ်လို့အရင်ကသတ်မှတ်ထားခဲ့တာဖြစ်ပါတယ်ဒါပေမဲ့သူတို့ဟာဂုတိရှင်သန်နေစေပဲလို့အမေရိကန်သဘာဝသမိုင်းပြရိုက်ကပြရိုက်မှုတူဖြစ်တဲ့ Oliver Cranman ကပြောပါတယ
် These are two whole coelacanths in preserved in alcohol before 1938 it wasn't thought this was possible because we only knew them from
ကျွန်တော်စီမှာအရက်နဲ့စိမ့်ထားတဲ့ဆီလီကန်ငါးနှစ်ကောင်ရှိပါတယ်1938ခုနှစ်မတိုင်ခင်ကဆိုရုပ်ကျွင်းကိုပဲတွေ့ဘူးတာမို့သူတို့အခုထိရှင်နေမယ်လို့ဘယ်သူကမှထင်မထားပါဘူးဒီမှာတော့နှစ်ကောင်ကိုပြထားနိုင်ပါပြီ
ဆီလီကန်ငါးတွေဟာလွန်ခဲ့တဲ့နှစ်တန်ပေါင်း360လောက်ကရှင်သန်နေထိုင်တဲ့ငါးမျိုးဖြစ်တာကြောင့်သူတို့ကိုရှာရှာပါပါအသက်ရှင်ရတွေ့ရတဲ့အခါမှာတက်ရှိရုပ်ကျွင်းတွေလို့တင်စားခေါ်ဆိုလို့ရှိပါတယ်လက်ရှိမှာမျိုးစိတ်အားဖြင့်နှစ်မျိုးရှိပြီးအာဖရိကအရှေ့ပိုင်းကမ်းခြေတွေမှာတွေ့ရတဲ့အမျိုးကိုအိန္ဒိယသမုဒ္ဒရာအနောက်ပိုင်းဆီလီကန်လက်တီမာရီယာချာလမ်နီလို့ခေါ်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူလဝါစီကမ်းလွန်မှာတွေ့ရလေရှိတဲ့အမျိုးကိုတော့အင်ဒိုနီးရှားဆီလီကန်လက်တီမာရီယာမီနာဒွင်းဆစ်လို့ခေါ်ပါတယ်။သူတို့ဟာအရင်တုန်းကတော့မျိုးစိတ်ပေါင်း120ကျော်ရှိပြီးရုပ်ကျွင်းအဖြစ်သာမှတ်တမ်းတင်နိုင်ခဲ့တာပါ။ဒီဆီလီကန်ငါးတွေဟာထူးခြားတဲ့အတွက်သိပ္ပံပညာရှင်တွေကတည်တည်ချာချာလည်လာနေကြတာဖြစ်ပါတယ်။သူတို့ဟာလွန်ခဲ့တဲ့နှစ်တန်ပေါင်း65သန်းလောက်ခရဲကကွယ်ပြောက်သွားတဲ့ငါးမျိုးဖြစ်ကြောင်းမှတ်တမ်းတင်ထားတာဖြစ်ပြီးပထမဆုံးသူတို့ကိုအသက်ရှင်ဆပြီးတွေ့ရတာကတော့1938ခုနှစ်ကဖြစ်ပါတယ်။အနောက်အိန္ဒိယသမုဒ္ဒရာနေဆီလီကန်ငါးမျိုးကိုတောင်အာဖရိကတိုင်မှာတွေ့ခဲ့ရတာပါ။ဒုတိယအသက်ရှင်ရတွေ့ရတဲ့မျိုးစိတ်ကတော့အင်ဒိုနီးရှားကဆီလီကန်မျိုးစိတ်ဖြစ်ပါတယ်1998ခုနှစ်ကအင်ဒိုနီးရှားဈေးထဲမှာရောင်းနေတာကိုတွေ့ခဲ့ရပြီးနောက်တစ်နှစ်မှာတော့အသက်ရှင်ရတဲ့ဒီငါးမျိုးကိုဖမ်းမိခဲ့တာဖြစ်ပါတယ်ဒီငါးတွေဟာသရဝရရဲ့အဆင့်ဆင့်တိုးတက်ပြောင်းလဲလာတဲ့ဖြစ်စဉ်ကိုလေ့လာရမှာတိတ်ကိုအေးပါတာကြောင့်သူတို့ဟာပျောက်ကွယ်နေတဲ့ဂွင်းဆက်တစ်ခုလို့လဲ Oliver Cranman ကပြောပါတယ
် was the missing link between bony fishesand tetrapods including human beings so this was a fantastic expectation the fact that we hadn't
အယိုးရှိတဲ့ငါးတွေကနေခြေလေးချောင်းနဲ့လူအပါဝင်ကြိုးရိုးရှိသတ္တဝါတွေအဖြစ်အဆင့်ဆင့်ပြောင်းလဲမှုမှာဒီငါးမျိုးကပျောက်နေတဲ့ဂွင်းဆက်တစ်ခုဖြစ်တာကြောင့်သူတို့ကတကယ်မျှော်လင့်ချက်ပါသူတို့ကိုရုပ်ကျွင်းအနေနဲ့ပဲတွေ့ပူးခဲ့တဲ့အတွက်သူတို့ဟာပျောက်ွယ်သွားရကနေပြန်ရှင်သန်လာတဲ့သဘောဖြစ်နေပါတယ
်ရင်းနေသတ္တဝါလေးတွေကနေတဖြည်းဖြည်းနဲ့ကုန်းပေါ်မှာနေတဲ့သတ္တဝါအဖြစ်တိုးတက်ပြောင်းလဲလာတာဖြစ်ပြီးလွန်ခဲ့တဲ့နှစ်တန်ပေါင်း390လောက်မှာဆီလီကန်တွေအဆုတ်ပါငါးတွေနဲ့ခြေလေးချောင်းပါသတ္တဝါလေးတွေဖြစ်နေကွဲပြားလာခဲ့တာဖြစ်ပါတယ်ဆီလီကန်တွေရဲ့ထူးခြားချက်ကရေရက်လေးခုပါတာပါဒီရေရက်တွေဟာသူတို့ခန္ဓာကိုယ်ကနေဆန့်ထုတ်နိုင်ပြီးခြေလေးချောင်းပါသတ္တဝါတွေမြေပေါ်မှာသွားသလိုရွေ့ရှားနိုင်တာဖြစ်ပါတယ်ဒါအပြင်သူတို့ရဲ့မေးရိုးတွေကလည်းထူးခြားပါတယ်အကျဲကြီးဟနိုင်တဲ့အတွက်ကြီးမားတဲ့သားကောင်ကိုဖန်ဆာနိုင်ပါတယ်။ကြောရွတ်ရှိသတ္တဝါနဲ့ကွာရာကတော့သူတို့ရဲ့ကြောရွတ်ဟာအခေါင်းဖြစ်နေပြီးအစီရင်းနဲ့ပြည့်နေတာဖြစ်ပါတယ်။သူတို့ရဲ့နှာခေါင်းတွိုက်က rostral organ လို့ခေါ်တဲ့အပိုင်းမှာအာရုံခံနိုင်တဲ့စနစ်ရှိပြီးသားကောင်ကိုရှာဖွေနိုင်တယ်လို့အတားအဆီးတွေကိုလည်းရှောင်ရှားနိုင်ဖို့တုံ့ကြပါတယ်။နောက်ထူးခြားချက်တစ်ခုကသူတို့ရဲ့အုံနှောက်ဟာအုံကောင်းခွန်ရဲ့တတသမနှစ်ရာဂိုင်းနှုံးတာရှိပြီးကြံနေရာတွေမှာတော့အစီရင်းနဲ့ပြည့်နေတာပါဆီလီကန်အမဟာတရေသားကိုတစ်ခါတလေမှာ3နှစ်လောက်ထိလွယ်ထားတတ်ပြီးငါးသားပေါက်လေးတွေကိုအကောင်လိုက်မွေးထုတ်တာဖြစ်ပါတယ်တစ်ခါတော့ဖမ်းမိခဲ့တဲ့ဆီလီကန်တကောင်ကိုခွဲစိတ်ကြည့်တဲ့အခါမှာအထက်မှာငါးသားပေါက်ကလေးငါးကောင်တွေ့ခဲ့ရတာပါဆီလီကန်ငါးတွေကိုဂူအောင်သတော်လို့ခေါ်လို့ရှိပါတယ်နေခါမရှိအောက်ကကြောက်ကူတွေအခေါင်းပေါက်တွေကြောက်ချက်တွေကြမှာငိမ့်ငိမ့်လေးအိတ်နေလေးရှိပြီးညနေဆောင်လောက်မှာ အစာရှာစားလေရှိပါတယ်အများအဖြင့်ငါးတို့ရေပွဲတို့ရေခူတို့ကိုစားလေရှိတာပါသူတို့ဟာပင်လယ်ကျမ်းပြင်တဝိုင်းမှာရေရှားသွားလာကြက်စားနေထိုင်တာဖြစ်ပြီးညဘက်သူတို့အစာရှာထွက်ချိန်မျိုးမှာ၄မိုင်လောက်ထိရေရှားသွားလာလေရှိပါတယ်သူတို့နေ့အခါမှာခိုနားဖို့ဂူတွေ့ရင်တော့အဲ့ဒီမှာခိုနားတက်ပါတယ်ခိုနားရာတနေရာထဲမှာဆီလီကန်အကောင်ပေါင်းတရာစင်လောက်အတူနေလေရှိပြီးတကောင်နဲ့တကောင်တိုက်ခိုက်တာမျိုးတော့မတွေ့ရဘူးလို့သူတို့ကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေကပြောပါတယ်အိန္ဒိယသမုဒ္ဒရာထဲကဆီရှီလစ်ကျွန်းတွေဟာဆိုမာလီယာနဲ့ကန်ယာကမ်းရိုးတန်းတွေနဲ့မိုင်းရာချီဝေးတဲ့နေရာမှာတည်ရှိပါတယ်ဒီကျွန်းတွေဟာလူသူအယောက်ပေါက်နေတဲ့အတွက်သဘာဝအတိုင်းရှိနေတာကြောင့်သူတေသနာအတွက်သိပ္ပံကိုတင့်တော်တဲ့ဒေတာပါဒါကြောင့်သိပ္ပံပညာရှင်တွေဟာအဲ့ဒီဒေတာရင်းကတန်တာကြောက်တန်းတွေကိုလေ့လာတာနဲ့ပလတ်စတစ်အန္တရာယ်စောင့်ကြည့်တာအပြင်လွန်ခဲ့တဲ့နှစ်တန်ပေါင်းများစွာကအသက်ရှင်နေထိုင်ခဲ့တဲ့ဒီငါးတွေကိုရှာဖွေဖို့ပါဆရာထက်သန်နေကြပါတယ်။အဲ့ဒီထဲမှာအောက်စဖို့တက္ကသိုလ်ကသုတေသနပညာရှင်တွေနဲ့အတူနက်တန်အန်နိုဝါသုတေသနအဖွဲ့ကဒီကျွန်းတွိုက်ကိုလေ့လာဖို့လုပ်နေပါပြီ။သူတို့ဟာအိန္ဒိယသမုဒ္ဒရာတွေကဆီရှီလစ်ကျွန်းတွေရဲ့ရေနှစ်ပိုင်းတွေထဲမှာဆီလီကန်ငါရှာပုံတော်ဖွင့်ကြတော်မှာဖြစ်ပါတယ်။သိပ္ပံပညာရှင်တွေဟာဆီလီကန်လို့ခေါ်တဲ့ထူးခြားတဲ့သက်ရှိရုပ်ကျွန်းတွေနဲ့အတူသူတို့ရှင်သန်ကျက်စားတဲ့ဂေဟစနစ်တွေကိုနောက်ဆုံးပေါ်ဆက်ကရီယာတွေနဲ့ရှာဖွေဆန်းစစ်လေ့လာကြတော်မယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်မယ်နော်။
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးသလိုမနက်ဖြန်စနေမနက်ခင်းမှာလည်းတလဲပြန်ပြီးတော့ထုတ်လွှင့်ပေးနိုင်ပါတယ်။ဒီ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းအစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြညာပေးပါအောင်ရှင
်နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ဗလီနှစ်ခုမှဒီနေ့ပြစ်ခတ်မှုဖြစ်ရာကလူပေါင်း49ယောက်ထပ်မင်းသေဆုံးပြီးနောက်ထပ်လူ20လောက်လည်းအပြင်းထန်ဒဏ်ရာရသွားပါတယ်တက္ကသိုလ်မှနဲ့ဆက်နွယ်ပြီးအမျိုးသား3အမျိုးသမီး2ကိုဖမ်းဆီးထားပြီးတန်ကြားရှိသူတွေအားလုံးကလုံခြုံရေးအတွက်စောင့်ကြည့်ခံရသူဆင်းမှာမပါဘူးလို့လည်းနယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကပြောပါတယ်အသက်28နှစ်အရွယ်တနသမားဖြစ်တန်ကြားရှိသူကိုတော့လူသတ်မှုနဲ့အမှုဖွင့်ထားပြီးစနေနေ့မှာရုံးထုတ်မယ်လို့လည်းရဲတပ်ဖွဲ့ကော်မရှင်နာမင်းကြီး Mike Porsche ပြောဆိုထားပါတယ်ပြည်ရဲ့တနင်္ဂနွေနေ့တုန်းကပြတ်ကျသွားခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်ပိုင်းစာတွေမှာလေယာဉ်တင်းကျင်အောင်လွတ်တဲ့ဆက်ရဲ့ပုံမှန်အနေထားမဟုတ်တာတွေ့ရတဲ့အကြောင်းလေယာဉ်ပြတ်ကျမှုကိုစုံစမ်းစစ်ဆေးနေသူတွေကပြောပါရယ်ပုံမှန်မဟုတ်တဲ့ဆက်အနေထားကအောက်တိုဘာလထဲမှာတုန်းကပြတ်ကျသွားခဲ့တဲ့အင်ဒိုနီးရှားနိုင်ငံကလိုင်းရန်လေကြောင်းလိုင်းလေယာဉ်နဲ့ဆက်နေဆင်တူနေတယ်လို့လည်းကြွမ်းကျင်သူတာဝန်ကပြောဆိုခဲ့ကြတာပါတိုက်ပွဲတွေပြင်းထန်လာနေတဲ့ရခိုင်ပြည်နယ်မှာအာဏာပိုင်တွေရဲ့ကန့်သတ်မှုတွေကြောင့်ဒေသခံတွေအတွက်မရှိမဖြစ်လိုအပ်နေတဲ့ကျန်းမာရေးဆောင်ရှောက်မှုအကူအညီမရနိုင်ပဲဖြစ်နေရတယ်လို့ပြည်ထောင်နိုင်ငံခြေဆိုင်နယ်စည်းမထဆရာဝန်များဖွဲ့ MSF ကပြောဆိုလိုက်ပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားတိုက်ပွဲတွေပြင်းထန်လာတဲ့ဇန်နဝါရီလဆန်းကဆက်လို့ပုံနေကျုံမြို့နယ်မှာကျန်းမာရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေကိုခွင့်မပြုတော့တဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါကျန်းမာရေးဆောင်ရှောက်မှုတွေအားနည်းတဲ့ရခိုင်ပြည်နယ်မှာကြီးလက်ဒေသတွေမှာအခြေစိုက်ထားတဲ့နယ်လယ်စည်းကမ်းမဖွင့်နိုင်တာနှစ်လရှိလာတဲ့အတွက်တခြားဝေးလံတဲ့နေရာတွေကိုစေကုံသားမှုခံယူဖို့သွားကြတဲ့ဒေသခံတွေအခက်အခဲတွေကြုံတွေ့နေရတယ်လို့လည်း MSF ကဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောဆိုထားတာဖြစ်ပါတယ်
သတင်းချင်းညုတ်ကိုကိုအောင်လင်းဦးကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Aiden Utku ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီအထိချိန်ပြောင်းပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်စနေမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်
This program has come to you from the Voice of America, Washington.
Welcome to the